Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရက်2023ခုနှစ်ဇွန်လ2ရက်နေ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။အဇော်မိုးကြော်ပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ပါရှင်။ကျွန်မခင်မျိုးသက်ပါ။ဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကြော်နဲ့ပဲအတူပြောပြပေးမှာပါ။ရုရှားတပ်တွေရဲ့ပစ်ခတ်မှုကြောင့်ယူကရိန်းမြို့တော် Kiev မှာတားမိ2ဦးအပါအဝင်လူ3ဦးသေဆုံးခဲ့ရပါတယ်။ဆူဒန်မှာတော့အပြစ်အစားချုပ်ကိုချိုးဖောက်တဲ့ဗိုလ်ချုပ်ကြီး2ဦးကိုအမေရိကန်အစိုးရကနေပြီးတော့စီးပွားရေးဒဏ်ခတ်မှုတွေချမှတ်လိုက်ပါပြီ။မုန်ကမုန်တိုင်းထံခံရသူတွေအတွက်ကုလသမဂ္ဂကအရေးပေါ်အကူအညီဖြစ်တဲ့ဒေါ်လာ3သန်းချထားပေးပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာကိုဇော်မိုးကျော်ရေ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပို့ချက်တွေကိုဥစွာတင်ပြပေးမှာဖြစ်ပါတယ်။
ယုံကြည်မှုတည်ဆောက်ရေးကိစ္စဒီသူတို့ပြောတဲ့ဟာရှိတာပေါ့နော်ဒီဟာတွေနဲ့ပတ်သက်ရင်လည်းဒါအများကြီးချိဆက်ပြီးတော့မှဆွေးနွေးရမယ့်အနေအထားတွေရှိပါတယ
်စစ်ကောင်စီနဲ့ငြိမ်းချမ်းရေးကိစ္စအတွေ့ယုံကြည်မှုတည်ဆောက်ဖို့ဆက်လက်ဆွေးနွေးဖို့လိုမယ်လို့ရခိုင်တပ်မတော် AA ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်မကြာမီပဲအပြည့်အစုံကိုတင်ဆက်ပေးပါမယ်ကမ်ဘလူးဘက်မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်လို့ထိခိုက်သေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်ရှမ်းပြည်တောင်ပိုင်းကစစ်ပီးဒုက္ခသည်တွေအစားအစာအခက်ခဲကြုံနေရပါတယ်။ထိုင်းနိုင်ငံမှာတော့မော်တော်ယာဉ်မတော်တဆမှုကြောင့်ထိုင်းနိုင်ငံနဲ့ဟုတ်ကဝင်ရောက်လာတဲ့မြန်မာတချို့သေဆုံးထိခိုက်ဒဏ်ရာရတာရရှိခဲ့ပါတယ်။ဒီလိုသတင်းပေးပို့ချက်တွေကိုအပတ်စဉ်ကဏ္ဍတွေမတိုင်မီမှာဥစွာတင်ပြပေးမှာပါ။အဲဒီနောက်တော့မြန်မာရေးသုံးသက်ချက်စာမရေးအစီအစဉ်ထိုင်းရင်သတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါ။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ဥစွာတင်ပြပေးပါမယ်။
ရုရှားတပ်တွေရဲ့ကြက်တပရင်းနေမနဲ့အာယုံမတက်ခင်ယူကရိန်းမြို့တော် KF ကိုပြစ်မှတ်ထားပြီးတိုက်ခိုက်မှုကနေအသက်6နှစ်အရွယ်တမီးနဲ့မိခင်အပါအဝင်3ဦးထဲမှနေတည်ဆုံးပြီးတော့16ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ရုရှားပြစ်ခတ်တဲ့တာတိုပြစ်ပက်ထင်းတပ်မစ္စိုင်းဒုံးကျည်10လုံးစလုံးကိုယူကရိန်းဘက်ကနေဂျာဖြတ်ပြစ်ခတ်နိုင်ခဲ့ပေမဲ့ဒုံးကျည်ကထွက်လာတဲ့အပိုင်းဆာတွေကအဆောက်အဦတွေခြေကန်းတစ်ခုနဲ့ရေပိုက်လမ်းတစ်ခုကိုပျက်စီးစေခဲ့တယ်လို့လည်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ကလေးငယ်တူကိုဆေးုံတင်ခဲ့ရတယ်လို့ယူကရိန်းသမ္မတကရောအိုလန်နာဇယ်လန်စကီကပြောကြားခဲ့ပါတယ်။ Kiev မှာနိုင်ငံတကာကလေးများနေပွဲချင်းပဖို့လုပ်နေခြင်းမှာအခုလိုတိုက်ခိုက်တာခံရတာကြောင့်ချင်းပမဲ့အစီအစဉ်အားလုံးကိုဖျက်သိမ်းပစ်ခဲ့ရတာပါ။2022 February ယူကရိန်းကိုရုရှားစတင်ကျူးကျော်ခဲ့ခြင်းကဆက်ပြီးတေဆွန်ရတဲ့ကလေးငယ်က900အဆိပ်ကျော်နေပါပြီ။ဒဏ်ရာသူက1000ကျော်ရှိတယ်လို့ကုလသမဂ္ဂရဲ့ယူကရိန်းလူခွင့်ရေးဆိုင်ရာစောင့်ကြည့်အဖွဲ့ကပြောပါတယ်။မော်စကိုမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ဦးစီးပြုလုပ်တဲ့နိုင်ငံတကာကလေးများနဲ့အထိမ်းအမှတ်မိသားစုနဲ့အွန်လိုင်းတွေ့ဆုံပွဲမှာကလေးငယ်တွေကိုကူညီပံ့ပိုးမယ်လို့သမ္မတပူတင်ကကတိပေးပါတယ်။တချိန်ထဲမှာပဲယူကရိန်းတွေလေကြောင်းကာကွယ်စနစ်တွေနဲ့လက်နက်ခင်းရမ်းတွေအပါအဝင်အမေရိကန်ဆွေးအပ်ပေးတဲ့ဒေါ်လာတန်း300အကူအညီတွေကျေးဇူးတင်ကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြောကြားခဲ့ပါတယ်။
အမေရိကန်အောက်လွှတ်တော်မှာအတည်ပြုလိုက်တဲ့အစိုးရအသုံးစရိတ်အတွက်ချင်းငွေပမာဏကန့်သတ်ချက်ကို2025ခုနှစ်အစောပိုင်းအထိဆိုင်းငံ့ထားရေးဥပဒေမူကြမ်းကိုအထက်လွှတ်တော်မှကြာတာပတင်းနဲ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။အစိုးရအသုံးစရိတ်တွေကိုတော့အစိုးရအသုံးစရိတ်တွေကုန်တော့ဖို့၄ရက်အလိုမှာအခုလိုရှောင်လွှဲဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဥပဒေမူကြမ်းကိုအောက်လွှတ်တော်မှဗိုလ်တူးနေကြက Republican နဲ့ Democrat Party နှစ်ဖက်စလုံးကအမှန်အများစုထောက်ခံမှုနဲ့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ထောက်ခံမဲ314မဲကန့်ကွက်မဲ118မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်အမေရိကန်အတွက်တာဝန်တည်တည်နဲ့ဆောင်ရွက်ဖို့ကဒီဥပဒေမူကြမ်းကိုအတည်ပြုပေးဖို့ပါပဲလို့အထက်လွှတ်တော်ကောင်းဆောင် Democratic Party အမတ် Dick Durbin ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဒီဥပဒေမူကြမ်းကိုအမေရိကန်စံတော်ချိန်ကြာတာပတင်းနေညဒါမှမဟုတ်တောက်ကြနေမနေ့မှအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကိုလည်းသူကပြောဆိုခဲ့ပါတယ် Democratic Party အထက်လွှတ်တော်အများစုကောင်းဆောင်Chuck Schumer နဲ့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell တို့နှစ်ဦးစလုံးကကြွေးမြေကန့်သတ်ချက်ကိုဆိုင်းငံ့ထားရေးထောက်ခံကြပြီးဥပဒေကိုအမြန်အတည်ပြုပေးဖို့တောင်းဆိုထားပါတယ်။စီနေအထက်လွှတ်တော်မှာအတည်ပြုနိုင်ခဲ့ရင်နောက်ဆုံးအနေနဲ့သမ္မတ Joe Biden ကလက်မှတ်ထိုးရမှာဖြစ်ပါတယ်။တကယ်လို့ဒီဥပဒေမူကြမ်းသာလွှတ်တော်နေရာစလုံးမှာအတည်ပြုနိုင်ခဲ့ရင်အစိုးရဘဏ္ဍာရေးဆိုင်ရာလိုအပ်ချက်တွေပြည့်မြေဖို့အတွက်ဒေါ်လာ31.4 trillion ကြွေးမြေထက်ကျော်လွန်ပြီးလာမယ့်တစ်နှစ်ခွဲအတွင်းမှာဆက်လက်ချေယူခွင့်ရမှာဖြစ်ပါတယ
်။ဆူဒန်နိုင်ငံမှာတော့ အာနာတိုင်းရမှာပါဝင်တဲ့ဆူဒန်စစ်တပ်နဲ့ RSF တပ်တွေကြားရထားတဲ့အပြစ်ခံရစရေးသဘောတူညီချက်ချိုးဖောက်သူတွေကိုအမေရိကန်အစိုးရကချက်တပ်ရင်းနဲ့မှာစီးပွားရေးနဲ့ခီးသွွားကန့်သတ်မှုတွေကိုချမှတ်ရေးယူလိုက်ပါတယ်။အပြစ်ခံရစရေးအတွက်သဘောတူညီချက်ရထားတဲ့ဂျားကနေနိုင်ငံတလုံးအဓိပ္ပာယ်မဲ့အကြမ်းဖက်မှုတွေကြောင့်လူသားစာနာမှုအကူအညီပေးရေးကိုအဟန့်တားဖြစ်စေပြီးတော့တကယ်လို့သူတွေစီအကူအညီတွေမရဘဲဖြစ်နေတယ်လို့အမေရိကန်အစိုးရအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။American and Saudi Arabia ရဲ့ဂျောင်းဝင်စစ်ဆင်မှုနဲ့မေလ20မှာအပြစ်ရသဘောတူညီချက်ရခဲ့တာဖြစ်ပြီးဒီသဘောတူညီချက်ကိုချိုးဖောက်မှုအတွက်နှစ်ဖက်အပြန်အလှန်ဖြစ်တင်နေကြတာပါလက်နက်ကိုင်နှစ်ဖွဲ့ကြားနိုင်ငံတလောဧပြီလလေကစပြီးဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းလူပေါင်း850ကျော်တေဆုံးရသလိုထောင်နဲ့ချီတန်းရပါတယ်အပြစ်ရတက်တန်းကိုမေလ29မှာနောက်ထပ်5ရက်ထပ်ပြီးတိုးဖို့သဘောတူထားတာပါသဘောတူညီချက်ချိုးဖောက်မှုအတွက်နှစ်ဖက်အပြန်အလှန်ဖြစ်တင်နေတဲ့အတွက်ဆူဒန်စစ်တပ်ဗိုလ်ချုပ်ကြီးအဘဖာတာအယ်ဘဟန်နဲ့RSF အကြီးအကဲဗိုလ်ချုပ်ကြီးမဟာမက်ဟမ်ဒန်ဒါဂလိုတို့နှစ်ဦးစလုံးကိုသူတို့နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်ဒဏ်ခတ်အရေးယူတယ်လို့ကြေညာပြင်းနေမှာ American ဘဏ္ဍာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။သူတို့နှစ်ဦးစလုံးဟာအခုအသစ်ချမှတ်ဒဏ်ခတ်အရေးယူလိုက်တဲ့စီးပွားရေးလုပ်ငန်း၄ခုတည်းကနှစ်ခုနဲ့အနီးကပ်ဆက်နွယ်မှုရှိနေတာလည်းဖြစ်ပါတယ်
။ကမ္ဘာမိုးလေဝသဌာနအဖွဲ့ WMO ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲအဖြစ်အာဂျင်တီးနားနိုင်ငံကမိုးလေဝသပညာရှင်ဒေါက်တာဆလက်ဆော်လိုကိုအဖွဲ့ရဲ့အတွင်းရေးမှူးချုပ်အဖြစ်ခန့်အပ်လိုက်ပါတယ်။ဂျနီဗာမှာကျင်းပတဲ့ကမ္ဘာမိုးလေဝသဆိုင်ရာညီလာခံမှာအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံကဆော်လိုကိုရွေးချယ်တင်မြှောက်ခဲ့တာဖြစ်ကြောင်း WMO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူဟာလာမယ့်2024ခုနှစ်ဇန်နဝါရီလကစပြီးတော့ကုလသမဂ္ဂရဲ့မိုးလေဝသဌာနအကြီးအကဲဖြစ်တာဝန်ထမ်းဆောင်ရတော့မှာဖြစ်ပါတယ်။ပါမကတူလည်းဖြစ်တဲ့ဆော်လိုဟာအာဂျင်တီးနားနိုင်ငံအမျိုးသားမိုးလေဝသဌာနရဲ့ညွှန်ကြားရေးမှူးအဖြစ်2014ခုနှစ်ကတည်းကတာဝန်ယူခဲ့ပြီးလက်ရှိ WMO ရဲ့ဒုတိယဥက္ကဋ္ဌတူလည်းဖြစ်ပါတယ်။အဖွဲ့ဝင်အားလုံးရဲ့အတန်ကိုညီတူညီမျှကြားနိုင်တဲ့အခြေအနေတစ်ခုစီကိုဦးတည်သွားမှာဖြစ်ပြီးအခုညီလိုအပ်နေတဲ့အထူးကဲ့အလွယ်ဆုံးလူအုပ်စုတွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့သူရဲ့ဦးဆောင်မှုနဲ့ပတ်သက်တဲ့ရည်မှန်းချက်ကိုပေါမကဆော်လိုကထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်။မညီမျှမှုနဲ့ရာသီဥတုပြောင်းလဲလာမှုတွေဟာလက်ရှိကမ္ဘာကြီးရင်ဆိုင်နေရတဲ့အကြီးမားဆုံးချိန်ချောက်မှုတွေထဲမှာပါဝင်တဲ့အကြောင်းသူကထောက်ပြပြောဆိုပါတယ်။လူသားတွေနဲ့သူတို့ရဲ့လူမှုစီးပွားဘဝတွေကိုကာကွယ်နိုင်ဖို့အတွက်မိုးလေဝသနဲ့ဇလဗေဒဆိုင်ရာဝန်ဆောင်မှုတွေအားကောင်းစေရေး WMO အနေနဲ့အချိန်နဲ့တပြေးညီထိရောက်တဲ့ဝန်ဆောင်မှုတွေကိုကြိုတင်သတိပေးစနစ်တွေအပါအဝင်ပုံမလှုပ်ဆောင်ရမယ်လို့လည်းပြောဆိုခဲ့ပါတယ်။
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မီလာလည်းကချက်ရောက်ခဲ့တဲ့မူခါမုံတိုင်းတံခံရတဲ့ဒုက္ခသည်တွေတဲကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိတဲ့ရွန်ဂျာဒုက္ခသည်တွေအတွက်အရေးပေါ်ကင်းငယ်ကယ်ဆယ်ကူညီရန်ပုံငွေဒေါ်လာ3သန်းချထားပေးလိုက်တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရစ်ကကျတဲ့ဗရီနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Martin Griffiths the emergency relief coordinator has allocated $3 million from the central emergency
အရေးပေါ်ကယ်ဆယ်အဖွဲ့တာဝန်ခံ Martin Griffiths ကအပူပိုင်းမုံတိုင်းမုခါတန်တဲ့လူတွေကိုအကူအညီပေးဖို့အတွက်ဘိုးအရေးပေါ်တုံ့ပြန်ရင်ရန်ပုံငွေတွေကဒေါ်လာ3သန်းချထားပေးလိုက်ပါတယ်။ဒီမုံတိုင်းဟာဘင်္ဂလားဒေ့ရှ်ကရွန်ဂျာဒုက္ခသည်4,000ကျော်မှီခိုးနေတဲ့စခန်းတွေကိုရောဒေသခံတွေရဲ့အဆောက်အဦတွေကိုပါထိခိုက်ပျက်စီးစေတာကြောင့်ဒါတွေကိုရှင်းလင်းပြင်ဆင်ဖို့ရန်ပုံငွေချထားပေးတာလို့ပြောပါတယ်။ဒါအပြင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေအနေနဲ့ရန်ပုံငွေမလောက်မကဖြစ်နေတယ်လို့ပြောပါတယ်။WFP ကပဆန်းရရေကဖွဲ့မှာဆိုရန်ပုံငွေမလုံလောက်တဲ့အတွက်တစ်လကိုဒုက္ခတဲ့တယောက်တည်း10ဒေါ်လာနှုန်းနဲ့စားတောက်စီထောက်ပံ့နေရကနေအခုဆို10ဒေါ်လာနှုန်းကိုရှော့ချခဲ့ရတာဖြစ်ပြီးဒါဟာတယောက်ကိုထမင်းတစ်နက်အတွက်6စင်တောင်မပြည့်တဲ့အနေအထားဖြစ်နေတယ်လို့လည်းပြောပါတယ်။ဒါဟာ March လတုန်းကတယောက်ကိုတစ်လ12ဒေါ်လာနှုန်းကနေ3လအတွင်းမှာဒုတိယအချီရှော့ချတာလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရွန်ဂျာဒုက္ခတဲ့တသန်းလောက်တဲ့အစားအသောက်ပေါင်းအခြေခံလိုအပ်ချက်တွေအတွက်ဒေါ်လာငွေတန်း50အရေးပေါ်ချထားပြဖို့လဲ WFP ကတောင်းခံထားပါတယ
်ထောင်ဒဏ်73နှစ်ချခံထားရတဲ့သတင်းတောက်မတ်မှုရတနာခံပုံမှုထွန်းကိုချွင်းချက်မရှိပြန်လှုပ်ပေးဖို့နဲ့သတင်းတောက်တွေကိုဖမ်းဆီးထောင်ချနေတာတွေကိုရပ်ဆိုင်းဖို့နိုင်ငံတကာသတင်းလွတ်လပ်ခွင့်လှုပ်ရှားသူတွေကမြန်မာစစ်ကောင်စီကိုတိုက်တွန်းလိုက်ပါတယ် အခုလိုကြီးလေးတဲ့ပြည်တံချမှတ်လိုက်တာဟာအင်မတန်ဒေါသဖြစ်စရာကောင်းပြီးသူ့ကိုဆွဲဆိုထားတဲ့ဆွဲချက်တွေကိုချက်ချင်းရုပ်သိမ်းပေးဖို့လိုတယ်လို့အမေရိကန်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ရဲ့အရှိတောင်အရှာဆိုင်ရာအကြီးတန်းကိုယ်စားလှယ်ရှောင်းခရစ်ပင်းကပြောဆိုပါတယ်သတင်းလွတ်လပ်ခွင့်ကိုဖိနှိပ်ဖို့အတွက်အကြမ်းဖက်တိုက်ဖျက်ရေးနဲ့နိုင်ငံတော်အကြီးညိုပြက်ပုံမှတွေကိုအသုံးပြုနေတာကိုလည်းရပ်ဆိုင်းဖို့အကျဉ်းချနေတဲ့သတင်းတောက်တွေအားလုံးကိုလွှတ်ပေးဖို့ CPJ ကတောင်းဆိုထားပါတယ်။ကျင်းသစ်အခြေစိုက်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ကလည်းသတင်းတောက်မှမှုယတနာခံမှုမှုထုံးကိုအများဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။သူ့အပေါ်အကြမ်းဖက်နေနေရေးပုံမှန်နဲ့ပြစ်ဒဏ်ချမှတ်တာတွေကိုစစ်ကောင်စီဟာသတင်းတောက်ကိုကြည့်ရင်စစ်ကောင်စီဟာသတင်းတောက်တွေအပေါ်ပိုင်းရဲရဲဆက်ဆက်ကွဲနှိပ်ကွပ်နေတယ်ဆိုတာကိုပြသလာတာဆိုတယ်လို့ပြသလိုက်တာလို့ဆိုပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews အနေနဲ့ဒီအမှုကိုလေးလာစုံစမ်းပြီးမြန်မာစစ်ကောင်းဆောင်နဲ့အပေါ်ပိတ်ဆို့အရေးယူမှုအသစ်တွေကိုထပ်မံလုပ်ဖို့ကိုလည်း RSF ကတိုက်တွန်းထားပါတယ်2020ခုနှစ်ကကားနဲ့တိုက်ခိုက်ရပြီးဖမ်းခံခဲ့ရတဲ့သတင်းတောက်မှမှုယတနာမုံမို့ထွန်းကိုပုံမှန်55ကာဂျီပြီးခဲ့တဲ့ဒီဇင်ဘာလတုန်းက1003နဲ့ချခဲ့ပါတယ်အခုက50ညအကြမ်းဖက်ပုံမှန်နဲ့မေလ26ရက်နေ့မှာ1010နဲ့ထပ်မံချခဲ့တာဖြစ်ပါတယ်
ဂျပန်နိုင်ငံတိုကျိုကိုရောက်နေတဲ့အမေရိကန်ကာဝေးဝန်ကြီးလွိုက်အော့စတင်ကအမေရိကန်အစိုးရဟာအင်ဒိုပစိဖိတ်ဒေသတွေမှာငြိမ်းချမ်းရေးရဖို့အတွက်လှုပ်ဆောင်မယ်လို့ချက်သပရီးနေမှာထပ်လောင်းကြေညာပေးလိုက်ပါတယ်။မြောက်ကိုရီးယားဟာနိုင်ငံတကာဥပဒေကိုချိုးဖောက်ပြီးဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြတ်ပြောင်းအောင်အန္တရာယ်ကြီးတဲ့နျူကလ িয়ার နဲ့မစ္စိုင်းဒုံးကျည်စမ်းသပ်မှုတွေနဲ့ချိန်ချောက်နေပါတယ်။သူတို့ဆိုအာဂါတာရဲကိုလွှတ်တင်တယ်လို့ပြောတဲ့ဗိုလ်တပ်ဖူးနေစမ်းသပ်ပစ်လုံမှုအပါအဝင်မြောက်ကိုရီးယားရဲ့ဆက်လက်ရန်ဆတ်မှုကိုရင်ဆိုင်နေရတဲ့ဂျပန်နဲ့တောင်ကိုရီးယားလိုအမေရိကန်ရဲ့မိတ်ဆွေတွေနဲ့အတူရပ်တည်နေတယ်လို့ပြောသွားတာပါ။အမေရိကန်ပြည်ထောင်စုအမိမြေလုံခြုံရေးအတွက်ရောမဟာမိတ်တွေအတွက်အကာအကွယ်ပေးရပါမှာလိုအပ်တဲ့အားလုံးကိုလှုပ်ဆောင်မယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားမှာဗုဒ္ဓဘူးနေကထောင်လိုင်းဂျိုတူတလုံးလွှတ်ဖို့ကြိုးပမ်းပေမဲ့မအောင်မြင်ခဲ့ပါဘူး။ဒါပေမဲ့ဒီလိုလွှတ်တင်မှုကအိန္ဒိယတောင်ကိုရီးယားနဲ့ဂျပန်နိုင်ငံအပြည်သူတွေကိုတောကရောက်စေပါတယ်။ဂျပန်ကာကွယ်ဝန်ကြီးယာစုကာဆာဟာမရာကလည်းဂျပန်ဆွေအားဂျပန်တောင်ပိုင်းမှာရှိတဲ့ဝေးလံခေါင်ဖြားကျွန်းအတော်များများမှာမစ္စိုင်းတုံးကာဝဲစနစ်တွေကိုဆက်လက်တပ်ဆင်ထားမယ်လို့ပြောပါတယ
်။တရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့တက်ဆလာကုမ္ပဏီအမှုဆောင်အရာရှိချုပ်အီလွန်မတ်စ်ဟာကြာတာပတိနေ့မှာရှန်ဟိုင်းမြို့ကနေထွက်ခွာခဲ့ပြီးသူ့ရဲ့နှစ်ရက်ကြာခရီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။ဒီခရီးစဉ်အတွင်းမှာအီလွန်မတ်စ်ဟာဒုတိယဝန်ကြီးချုပ်အပါအဝင်တရုတ်အစိုးရအကြီးတန်းအရာရှိတွေနဲ့တွေ့ဆုံခဲ့ပြီးလျှက်စစ်ကားထုတ်လုပ်ရေးအပါအဝင်ယင်းနီမြုံနံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဗုဒ္ဓဦးနဲ့မှာတရုတ်ဒုတိယဝန်ကြီးချုပ်ဒင်းရှဲရှန်နဲ့တွေ့ဆုံခဲ့ကြောင်းနီဆာတူတူကရိုက်တာသတင်းဌာနကိုပြောပါတယ်။ဒင်းဟာသမရရှိချင်းပြင်ဦးဆောင်တဲ့ကွန်မြူနစ်ပါတီနိုင်ငံရေးဦးဆောင်အဖွဲ့ပေါ်လစ်ဘျူရိုအမြဲတမ်းကော်မတီမှာစက်ထမမြောက်အစင်းမြင့်ခေါင်းဆောင်တူဖြစ်ပါတယ်။အီလွန်မတ်စ်ဟာအခုခင်းစဉ်စတင်ခဲ့တဲ့အင်္ဂါနေ့တုန်းကတရုတ်နိုင်ငံခြားရေးဝန်ကြီးချင်ကန်းနဲ့လည်းတွေ့ဆုံခဲ့ပြီးဒါအပြင်ခီးစဉ်အတွင်းမှာဆက်မှုနဲ့စီးပွားကူးသန်းဝန်ကြီးဌာနတာဝန်ရှိသူတွေလည်းတွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံတွေကတက်ဆလာလုပ်ငန်းချက်တွင်ရင်းနဲ့လျှက်စစ်ကားထုတ်လုပ်ရေးကိစ္စတွေဆွေးနွေးခဲ့သလိုတရုတ်အစိုးရကသတင်းဆွေးနွေးခဲ့တာတွေကိုတရုတ်အစိုးရကထုတ်ပြန်ခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အခုခီးစဉ်အတွင်းမှာရှန်ဟိုင်းမြို့ပါတီအထွေမှုချန်ချင်းနဲ့လည်းတွေ့ဆုံခဲ့ပြီးရင်းနှီးမြှုပ်နှံမှုတိုးမြင့်ဖို့နဲ့စီးပွားရေးလုပ်ငန်းများတိုးချက်ဖို့ဆွေးနွေးခဲ့ကြောင်းရှန်ဟိုင်းမြို့မြူနစ်ဆပယ်အာဏာပိုင်တွေကကြာတာပတိနေ့မှာသတင်းထုတ်ပြန်ထားပါတယ်။သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြခဲ့တာပါအပတ်စဉ်ကဏ္ဍတွေမတိုင်မီမှာသတင်းပြပုတ်ချက်တွေကိုဥစွာတင်ပြပေးပါအောင်မယ်ပထမအဦးဆုံးအနေနဲ့ကတော့ငင်းညာရေးဆွေးနွေးပွဲကိစ္စအတွက်စစ်ကောင်စီနဲ့ယုံကြည်မှုတည်ဆောက်ရေးဆက်လက်ဆွေးနွေးဖို့လိုအပ်နေသေးတယ်လို့ရခိုင်တပ်မတော် AA ပြောခွင့်ရသူက VOA ကိုပြောဆိုခဲ့ပါတယ်တရုတ်နိုင်ငံကကမ္ဘာကထာပြုလုပ်တဲ့စစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်အဖွဲ့၃ဖွဲ့ကြားဆွေးနွေးပွဲတွေဟာအပြုသဘောဆောင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြောဆိုပါတယ်မနေ့ကရှမ်းပြည်အရှေ့ပိုင်းအထူးဒေသ၄မုံလားမှာစတင်ခဲ့တဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့ AA ပြောခွင့်ရပုဂ္ဂိုလ်ခိုင်သူကကိုမတ်အင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ
်ဟိုဒီနေ့ဟိုတွေ့ဆုံမွေးမှာကျွန်တော်တို့ဘက်ကဒီအတိတ်ကဆွေးနွေးခဲ့တာကတော့အချက်၃ချက်ပါတကယ်တော့ဒီဖန်ဆီးခံထားရတဲ့သူတွေဒီပြန်လေလွန်မြောက်ရေးကိစ္စဟိုနံပါတ်1တစ်ချက်ကတော့ဒီမတရားအသိအကန့်ကြီးပြည့်ဖြစ်ပြီးကိစ္စဟိုနောက်တစ်ခုကတော့ဒီရခိုင်ပြည်အတွင်းမှာဒီလက်ရှိဒီမောခမုံတိုင်းတက်ပြည်သူတွေအတွက်ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကို ဟိုအချင်းမီချိုးမွေးစွာရောက်ရှိရေးကိစ္စပေါ့နော်ဆိုတော့အဲ့ဒီ၃ချက်ကိုကျွန်တော်တို့ဘက်ကအဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီချက်တွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတုံ့ပြန်ချက်တွေရောဘယ်လိုတွေးရလဲရှင
်ဟိုဒီနေ့မှာတော့ဒီသူတို့ဘက်ကလည်းပဲသူတို့ဟိုပြောချင်တဲ့အချက်တွေကိုပြောတာပေါ့နော်ကျွန်တော်တို့ဘက်ကလည်းဟိုနားထောင်နေတာပေါ့ဆိုတော့ကျွန်တော်တို့ဘက်ကလည်းအခုနကပြောတဲ့အချက်၃ချက်ကိုကျွန်တော်တို့အဓိကထားပြီးတော့ဟိုဆွေးနွေးဖြစ်တာရှိဆိုတော့ဆွေးနွေးပွဲကတော့ဟိုမလက်ပြန်ထပ်ပြေးဖို့ရှိသေးတယ်ဗျအဲ့ဒါပြီးမှပဲကျွန်တော်တို့ဟိုဥစားပေါ့နော်ဒီအခြေအနေတွေကိုဆက်ပြုတ်လို့ရပါဘူ
းဟုတ်ကဲ့အခုဒီဆွေးနွေးပွဲဟာဘယ်နှရက်သတ်မှတ်ထားပါလဲရှင
်ဟိုမနေ့ပြန်တရက်ဆိုတော့ပြီးမယ်လို့ထင်ပါတယ်
အဲ့တော့ဒီစစ်ကောင်စီဘက်ကတော့ဗိုလ်ချုပ်ဆောင်မင်းထွန်းပြောပုံရဆိုရင်တော့ဒီဆွေးနွေးပွဲဟာအပြုသဘောဆောင်နေလို့တော့ပြောပါတယ်ဒီမဟာမိတ်၃ဘွဲ့အနေထားမှာရောအခုလိုမျိုးအပြုသဘောဆောင်တဲ့ဆွေးနွေးပွဲမျိုးလို့ရောသုံးသပ်လားရှင
်ဟောဒီဟာကတော့ဟိုပြောဖို့အရှင်ဆိုးသေးတာပေါ့နော်ဒါကျွန်တော်တို့ကြားထဲမှာဆက်ပြီးတော့မှဒါဟိုအများကြီးယုံကြည်မှုတည်ဆောက်ရေးကိစ္စဒီသူတို့ပြောတဲ့ဟာရှိတာပေါ့နော်ဒီဟာတွေနဲ့ပတ်သက်ရင်လည်းဒါအများကြီးချိဆက်ပြီးတော့မှအိုးဆွေးနွေးရမယ့်အနေအထားတွေရှိပါတယ်အ
ဲ့တော့ခုဒီတရုတ်ကိုယ်စားလှယ်ကိုတိုင်လည်းဆွေးနွေးပွဲမှာတော့ဂျာအနေနဲ့ပါဝင်တဲ့ခါကြတော့အခုဒီတရုတ်ကိုယ်စားလှယ်ရဲ့ပါဝင်မှုအခမ်းကဏ္ဍရခဏရရောဘယ်လိုအရေးပါလဲရှင
်ဟိုဒီတရုတ်ဘက်ကတော့သူတို့ဥစားဘယ်တော့ဒီတွဲဆုံွေးကိုကမ္ဘာကထလုပ်ပေးတာပဲရှိပါတယ်ဟိုကြံတာတော့ဟိုဘာမှဥစားဒီအဲ့လိုဒီဆွေးနွေးဝင်ပြီးဆွေးနွေးတာတော့မရှိပါဘူး
ဒီတရုတ်ဘက်ကနေပြီးတော့ဒီလိုလက်နက်ကင်တိုင်းသားဖွဲ့တွေနဲ့စစ်ကောင်စီကြားတွဲဆုံဆွေးနွေးရေးတွေဖြစ်အောင်လုပ်ပေးနေတဲ့သဘောမှာပေါ့နော်သူတို့ဒီကုံတွေရေးအကျိုးစီးပွားရလဲပါတယ်ဆိုပေမဲ့အဓိကတော့စစ်ကောင်စီနဲ့ဒီတိုင်းသားလက်နက်ကင်ဖွဲ့တွေကအပြစ်ခတ်ရဆဲခြင်းအပြင်ပေါ့နော်တစ်ဖက်မှာလည်းဒီ NUG လိုနောက် PDF တို့လိုအဖွဲ့တွေဒီအဓိကစန့်ကျင်နေတဲ့ဆရာနာတိန်နာကိုစန့်ကျင်နေတဲ့အဓိကအဖွဲ့တွေပို့ပြီးတော့ဖိနှိပ်လာနိုင်တဲ့အနေအထားမျိုးလေးရောက်သွားနိုင်တယ်လို့သုံးသက်ချက်တွေရှိပါတယ်ဆိုတော့ဒီပေါ်မှာဒီ A ရဲ့သဘောထားပေါ့နော်တုံ့ပြန်ချက်ကဘယ်လိုရှိပါလဲရှင
်ဒီအရင်နဲ့ပတ်သက်လို့ကတော့ဒီအခုချိန်မှာတော့ပြောဖို့ဆိုသေးတာပေါ့နော်တွေ့တွေ့ထူးထူးမှတ်ချက်ပေးစရာတော့မရှိပါဘူ
းအခုဆွေးနွေးပွဲပေါ့နော်စစ်ကောင်စီနဲ့ဒီညီနောင်မဟာမိတ်တို့ဆွေးနွေးပွဲက NUG တို့ PDF တို့ပေါ်မှာရောဘယ်လိုအကျိုးသက်ရောက်မှုရိုက်ခတ်မှုတွေရှိလာနိုင်မလဲရှင
်ဒီဟာကတော့အကျိုးသက်ရောက်မှုကတော့တိုက်ပြီးတော့ဒါရှိမယ်လို့တော့ကျွန်တော်တို့မယူဆပါဘူး
အဲ့တော့ဟိုအကျိုးသက်ရောက်မှုတိတ်မရှိဘူးဆိုတော့ဒီဆိုလိုတာကအခုတက်ဆိုင်ရဲ့နေမြေဒေသတည်တက်ဆိုင်ရာကိစ္စတွေကိုပဲဆွေးနွေးပထမဆုံးပထမဆွေးနွေးနေတဲ့အပိုင်းလို့ပြောလို့ရမလားရှင
်။ဒီဟာကတော့အခုလက်ရှိတွဲဆောင်တာကကျွန်တော်တို့ဒီညီနောင်မဟာမိတ်၃ဖွဲ့နဲ့ဒီတွဲဆောင်တာပဲဖြစ်ပါတယ်။ဒီလိုတွဲဆောင်မှုကြောင့်နေပြီးတော့တခြားအရာတွေကိုကျွန်တော်တို့သက်ရောက်မှုဟိုရှိမယ်ဆိုတာကတော့ဒါအဲ့လိုယတိပြပြောလို့တော့မရဘူး။
ဒါကတော့စစ်ကောင်စီနဲ့ဆွေးနွေးနေတဲ့အခြေအနေနဲ့ပတ်သက်ပြီးအေးရခိုင်တပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကိုမှတ်ရင်ချင်းနိုင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သခိုင်းဘက်အခြေအနေတချို့ကိုတင်ပြပေးပါအောင်မယ်။ကမ်ဘလူးမြို့နယ်အတွင်းစစ်ကောင်စီတပ်ရဲ့ပစ်ခတ်မှုကြောင့်ဒေသခံတဦးဦးကောင်းကိုလက်နက်ကြီးစားထိမှန်ထားတယ်လို့ဒေသခံကာကွယ်တပ်ဖွဲ့တွေကပြောဆိုပါတယ်။စစ်ကောင်စီတပ်ရဲ့ဒီစစ်ကြောင်းဟာဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေရှိပြီးအထိခိုက်ရှိတယ်လို့လည်းသိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မတ်သိငီထိုက်ကဆက်ပြီးပြောပြမှာပ
ါဇွန်လတရက်နေ့မနေ့အာယုံတက်ချိန်မှာကမ်ဘလူးမြို့နယ်တင်တော်ကျေးရွာမှာရောက်နေတဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံအမျိုးသားတဦးဦးခေါင်းကိုလက်နက်ကြီးစထိမှန်ခဲ့တယ်လို့ကျွန်းွားတွေလည်းထိမှန်ခဲ့တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်ဒီနေ့မနေ့9နာရီခွဲမှာထွက်တဲ့စစ်ကြောင်းမှာကျွန်တော်တို့ဒီပြည်သူဥမော်ဆိုတဲ့လူကကျွန်တော်တို့ကောင်းမှာ60ဘုံဒီထိမှန်တယ်သုံးတော့မဆုံးပြတ်ကြမှာအခုကျွန်တော်တို့ဈေးကုတမှုခံယူအောင်လို့ကျွန်တော်တို့အခုထွက်နေပြီဗျအဲ့မှာသူခေါင်းကိုထိမှန်ထားတယ်ကျွဲတကောင်ထိမှန်တယ်နောက်ဥဇော်နိုင်ဝင်းကလည်းနွားတကောင်ကိုကျွန်တော်တို့60ကြီးထိမှန်ထားတယ်ဗ
ျတင်တော်ကြီးရွာမှာညအိတ်နားတဲ့အဲ့ဒီစစ်ချောင်းကမနေ့9နာရီလောက်ပြန်ထွက်လာချင်းဒေသကာကွယ်ရေးအဖွဲ့တွေကလမ်းကနေဖြတ်တောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီတပ်ဖက်ကတေဆုံးထိခိုက်တာတွေရှိခဲ့တယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်။တင်တော်က9နာရီခွဲမှထွက်ပြီးတော့မှဆရာမအခုကျွန်တော်တို့ကိုတော်မူအထိုင်ကိုပြောင်းဝင်သွားပြီပဲကျွန်တော်တို့ပြည်သူကာကွယ်ရေးဘက်ကကျွန်တော်တို့လမ်းမှာဖြတ်တောက်လိုက်တာက9ယောက်ကပွေချင်းပြီး3ယောက်ကဒဏ်ရာရတယ်ဗျ။အ အရင်ကဆရာမကျွန်တော်တို့ဥရိတာတို့အောက်ကျင်းတို့ကျွန်တော်တို့အောက်တဲတို့ကနေပြီးတော့မှကျွန်တော်တို့တင်တော်ဝင်ခဲ့တာဗျ။အ
ဲ့ဒီစစ်ကြောင်းဟာတင်တော်ကြီးရွာအုပ်စုနဲ့အနီးတစ်ဝိုက်ကကြီးရွာတွေကိုဝင်ရောက်နေမြေရှင်းလင်းရေးလုပ်ခဲ့ပြီးအခုတော့9000ပိုအထိုင်တပ်စခန်းကိုပြန်ဝင်သွားပြီလို့ဒေသခံတွေကပြောပါတယ်။ဒေသခံတွေကတော့စစ်ကြောင်းဝင်လာချိန်မှာရွာကနေထွက်ပြေးတင်းရှောင်ရပြီးစစ်ကြောင်းပြန်ထွက်မှာတချို့ကြီးရွာတွေပြန်ကြတယ်လို့ဆိုပါတယ်။မီလာ24ရက်နေ့ကတည်းကကျွန်းလာမြို့နယ်ကိုဝင်ရောက်နေမြေရှင်းလင်းရေးလုပ်နေတဲ့ခမရ361စစ်ကြောင်းဟာလည်းမီလာ29ရက်နေ့နဲ့30ရက်တွေမှာကြီးရွာ၄ရွာကိုမီးရှို့ခဲ့တယ်လို့ကျွန်းလာကမ်ပလူတက်ကြွလှုပ်ရှားသူများအဖွဲ့တာဝန်ခံကပြောပါတယ
်ရွာကအလုံးပေါင်း၄ရွာရှို့ခံရတယ်ဆရာမကြီးဒီဟောပေါ့နော်ကိုကိုကုန်အုပ်စုတွေကဒီတမယာပင်စုပေါ့နော်တမယာပင်စုရဲ့လွတ်တက်ရဲ့ဆွေးလေမာတော်ကြီးပေါ့နော်ပြပြမဆုံးချိန်ပါဗ
ျခမရ361နဲ့ပြူစောတီအဖွဲ့ပူပေါင်းပါဝင်တဲ့အင်အား190ဝန်းကျင်စစ်ကြောင်းကကြီးရွာ၄ရွာကိုမီးရှို့ခဲ့ပြီးနေအိမ်25လုံးစပားတိုက်3လုံးနဲ့ကြီးလက်စီပီကန်တစ်ခုကိုမီးလောင်ခဲ့ကြောင်းဒေသခံတို့ကပြောပါတယ်မေလ24ရက်နေ့မနေ့2နာရီဝန်းကျင်ကလည်းကျွန်းလာမြို့နယ်တဲကိုဝင်လာတဲ့စစ်ကောင်စီစစ်ကြောင်းက24ရက်နေ့26ရက်နေ့တွင်မှာတပန်းစိတ်ဆက်အတွင်းရွှေမျောဖောင်အကြီး30ကျော်ပါဝင်လုပ်ငန်းနဲ့ဆက်ဆက်ပစ္စည်းတွေနဲ့ဆိုင်ကယ်အစီး100ကျော်တို့ကိုမိရှုဖျက်ဆီးတာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်အဲ့ဒီလုပ်ငန်းခွင်ကအလုပ်သမားနဲ့လုပ်ငန်းရှင်တို့အပါအဝင်လူ90ဝန်းကျင်လောက်ကိုလည်းကမ့်ဘလူ63936တပ်ရင်းကိုဖမ်းဆီးသွားခဲ့ပြီးမေလ28ရက်နေ့မှာပြန်လွှတ်ပေးခဲ့တယ်လို့ဒေသခံတို့ကပြောကြပါတယ်။ကမ်ဘလူခရိုင်အတွင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးစီးရေးလှုပ်ရှားမှုတွေရှိနေတယ်ဆိုတာအတည်ပြုနိုင်ပေမဲ့အခုလိုအသေးစိတ်ပြောဆိုမှုနဲ့ပတ်သက်လို့တော့ VOA ကတိကျအတည်ပြုဖို့ခက်ပါတယ်စစ်ကောင်စီဘက်ကလည်းဒီဖြစ်စဉ်တွေနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုတာမရှိပါဘူးကမ်ဘလူခရိုင်အတွင်းမှာစစ်ကောင်စီရဲ့ထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေအမြဲမပြတ်ရှိနေတာကြောင့်စစ်ဘေးရှောင်နေရတဲ့အရေးအတွက်ဟာတဖြည်းဖြည်းတိုးလာနေပြီးလက်ရှိမှာစစ်ရှောင်အရေးအတွက်ဟာ5000ဝန်းကျင်ရှိနေပြီဖြစ်တယ်လို့စစ်ရှောင်တွေကိုကူညီနေတဲ့အဖွဲ့အစည်းတွေကပြောပါတယ်ရှင
်။ဒါတော့သခိုင်းတိုင်းကမ်ဘလူဘက်ကအခြေအနေတွေကိုမတ်သိန်ကြီးတိုက်ပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့ရှမ်းပြည်ဘက်ကအခြေအနေတွေကိုပြောပြပါအောင်မယ်။စီးရေးပတိဘက်ကကြောင့်ရှမ်းပြည်တောင်ပိုင်းမှာကာလာရှီတာတင်းရှောင်နေရတဲ့တောင်းနဲ့ထီတဲ့စစ်ပြေးဒုက္ခသည်တွေဟာစားနပ်ရိက္ခပြတ်လက်ပြီးဒုက္ခကြုံနေရတယ်လို့အကူအညီပေးနေသူတွေကပြောဆိုပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုသားညွန်ဦးကဆက်ပြောပြမှာပ
ါရှမ်းပြည်နယ်တောင်ပိုင်းနဲ့ကြားပြည်နယ်ဒေသခေါ် KNP နယ်ကတိုက်ပွဲတွေကြောင့်စီဆိုင်မြို့နယ်တွေကိုတင်းရှောင်လာတဲ့စစ်ပြေးဒုက္ခသည်က8000ကျော်လောက်ရှိပါတယ်ဒုက္ခသည်တွေဟာအချိန်ကြာလာတဲ့အမျှအကူအညီရရှိမှုနည်းပါးလာတယ်လို့အခုဆိုလို့ရှိရင်အများစုမှာစနေရက်ခါပြက်လက်ကုန်ပြီလို့စစ်ရှောင်ကူညီနေသူတူက view ကိုပြောပါတယ်။တချို့စစ်ရှောင်တွေစိုက်ပျုတ်တောက်နေကြပြီးတော့ချို့ဆိုရင်ချင်းကားပြီးတော့ဆက်တောက်နေထိုင်နေရတယ်လို့ပြောပါတယ်
။ဒီဆိုင်စစ်ရှောင်ကကုလုံးလုံးစေကရိတ်ခါတော့ပြတ်သွားကြရဲ့။မဝေပြနိုင်တာကပကြံချီတုံးကဝေတယ်။အခုဆိုတော့မဟုတ်ဖြစ်တဲ့နလားနလားကျော်၃လောက်ရှိပြီပေါ့ဗျာ။တချို့စစ်ရှောင်ကတော့သူတို့အခန့်မဆက်နိုင်နဲ့ရှိတယ်။အဲ့ဒါသူတို့ဝယ်စားနိုင်တယ်။တချို့အလုပ်နည်းနည်းရှိတယ်အလုပ်လုပ်ကြတာပေါ့လေ။ဆက်တောက်ရေးသူတို့ဖြစ်ရှင်လို့ရတယ်။တချို့ကလုံးလည်းမရှိဘူး။တချို့ကချီးစားတယ်ငါးစားတယ်ကြာလာတော့ချီးစားငါးစားအဆင်မပြေဘူး။တချို့မိသားစုတွေကကျွန်တော်စီဖုန်းဆက်တယ်။ကျွန်တော်လာစင်ပေးဝေနေကြဆိုတော့လေခုမဝေပြတဲ့၃လောက်ဆိုတော့ဆရာမျိုးဆံရှိတော့လားပြေးပါအောင်ဒီမှာလည်းမရှိတော့ရှင်ကလည်းဆက်ပြေဘူးဆံပြုတ်စားနေရပြီ။ကျွန်တော်ကနည်းနည်းမရှိဘူးလားပေါ့အချင်းပေးပါအောင်ပါကလေးနော်တော့6လောက်တောင်းလာတယ်ပေါ့ကျွန်တော်စီမှာကျွန်တော်သနာရိတ်ခါလိုက်ခက်တယ
်စစ်ရှောင်တွေအတွက်နိုင်ငံတကာအဖွဲ့အစည်းတချို့နဲ့လူမျိုးရေးအသင်းတွေလာလှူကြပေမဲ့ရိတ်ခါလုံလောက်မှုကမရှိပါဘူးလက်ရှိမှာဆံပြက်လက်မှုနဲ့ကြုံနေရပြီမို့လို့ရှစ်ဆက်ဒီထက်မကပိုပြီးတော့ခက်ခဲလာမယ်လို့စစ်ရှောင်ကူညီနေသူတူကပြောပါတယ်နေချင်းဆက် KNI နဲ့တွင်းကတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းကဒေသခံတွေဟာစီဆိုင်ဘက်မှာလာပြီးတော့ခိုလုံနေကြရတာပါတချို့တွေဆိုရင်တိုက်ပွဲကြောင့်တင်းရှောင်နေကြရတာနှစ်နှစ်ကျော်လောက်ရှိနေပါပြီပြီးခဲ့တဲ့ဖေဖော်ဝါရီလကလည်းဖဲခုံပင်လောင်းမြို့နယ်ဆက်ကတိုက်ပွဲကြောင့်ပင်လောင်းမြို့နယ်ကတောင်မဲသိန်းကြီးရွာ၊လုံပြင်းကြီးရွာ၊တင်ကုန်းကြီးရွာ၊နန်းနှင်းကြီးရွာကဒေသခံ6000ကျော်လောက်ပင်လောင်းမြို့ပေါ်မှာတိတ်ဆောင်လာတာခုချိန်ထိကိုနေရမပြတ်နေသေးပါဘူးဒုက္ခသည်တွေဟာတိတ်ဆောင်လာတဲ့အချိန်ကြာလာတာနဲ့အမျှအဆဆရရပူပြီးတော့ခက်ခဲလာတယ်လို့စစ်ရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပါတယ်
chong kha sa ga le ga tu na na la tan po cha le tu na na la lu gan cha le da ni ne khu yak chi cha le ga ra wa lu ma le ne ne la ga no tu a di ka fa pa na pa da di ga le ga sa ne si le a di ga la su ga le jan ne sa di ya tu tu tong si di chu no de tu no de te po de ga sa cho ban ni ten ni ma chi da u wo de sa de ne ho yi ma da la da nya ga la ko na ban so lo ma ma chi da u pi
ဖဲခုံပင်လောင်းမြို့နယ်ဆက်ကတောင်စလုံးကြီးရွာကတိုက်ပွဲကြောင့်ဖဲခုံမြို့ပေါ်မှာတင်းရှောင်နေတဲ့ဆစ်ဆောင်တူကတော့လက်ရှိသူတို့ကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ခုလိုပြောပြပါရစေ။တောင
်လာဖေရှိပြီချက်။ကတော့ပိုင်းမှာတော့အဆင်မပြေဘူးတော့သူ့လိုပဲစားတောင်းနေရတယ်ဆို။အဲဒီမှာရှိတဲ့ဟာတွေလည်းလာပြီးဖြစ်တယ်လို့ပဲစားတောင်းနေရတာပေါ့နော်။ဒီတော့အဲ့ဒီအလူပိုင်းမှာတော့မညာဘူးတချို့ကျက်ကိုရမှာတော့ဒီရေပေါ်မှာဆိုင်းနေတယ်ဒီလောက်ကြီးတစ်ခဲရမစောတာဒီခဲတော့ပူအောင်သူသူပေါ်ရရှိနေဆက
်ကလာချာရှိတင်းရှောင်နေရတဲ့စစ်ပြေးဒုက္ခတွေအများစုမှာအဓိကစားရတောက်ရည်နဲ့အမှုကအကူအညီတွေအထူးပဲလိုအပ်နေတယ်လို့သိရပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်တောင်ပိုင်းမှာစစ်ပြေးဒုက္ခတွေကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုသားညုံပြောပြသွားတာဟာဆက်လက်ပြီးတော့ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားတွေအကြောင်းကိုပြောပြပါအောင်မယ်ထိုင်းနိုင်ငံအယုဒ္ဓယခရိုင်နဲ့ထိုင်းနိုင်ထိုင်းမြန်မာနယ်စပ်ကကန္ဓနာပူရီပြည်နယ်တွေထဲမှာအထောက်အထားမဲ့မြန်မာတွေတည်လာတဲ့ရင်တွေတိမ်းပေါက်ပြီးတော့လက်ရှိ5ဦးထက်မနည်းသေဆုံးမှုတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးအေးမာကဆက်ပြီးပြောပြပါမယ်
။ထိုင်းနိုင်ငံအယုဒ္ဓယခရိုင်ထဲမှာတော့ဂျွန်လ၁ရက်နေ့မနည်းအစောကြီးမှာပဲအထောက်အထားမဲ့မြန်မာတွေတည်ဆောင်လာတဲ့ကားတစ်စီးဟာရဲတွေကနောက်ကလိုက်ဖမ်းတော့မှအရှိန်မထိန်နိုင်ပဲတိတ်မောက်ခဲ့တာကြောင့်ကားကမီးလောင်ပြီးကားပေါ်မှာပါလာတဲ့မြန်မာ၄ဦးသေဆုံးခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်ဂျွန်လာတီရီမနေ့အစောပိုင်းမနေ့တနားရီဝင်းကျင်လောက်မှာဒီဖြစ်စဉ်ဖြစ်ပွားခဲ့တာဖြစ်ပါတယ်အဲ့ဒီဗန်ပိန်ညို့နယ်ကြီးရွာတစ်ခုရဲ့စာတင်ကျောင်းချီမှာဒီအထောက်ထားမဲ့မြန်မာလူသားတွေကိုတင်ဆောင်လာတဲ့ပစ်ကပ်မော်တော်ယာဉ်တစ်စီးဟာဂျွန်လန်အကွေမှာအရှိန်မထိနိုင်တဲ့တိတ်မောက်ခဲ့တာဖြစ်ပါတယ်ဗျာအဲ့ဒီအစမှာဆိုရင်တရားမဝင်မြန်မာအမျိုးသားတအူးနဲ့အမျိုးသမီးနှစ်ဦးနောက်အခြားအတိမပြုတ်နိုင်သေးတဲ့တအူးပေါ့အားလုံးပေါင်း၄ဦးတေဆုံးပြီးတော့အခြား၆ဦးကလည်းဒဏ်ရာရရှိခဲ့ပါတယ်ဗ
ျမေလ31ရက်နေ့ညကလည်းထိုင်းမြန်မာနယ်စပ်ကန်ချတာပူရီပြည်နယ်ထဲမှာစစ်စေးရေးဂိတ်ကစစ်ဆေးမှုကိုမခံဘဲရဲတွေကကားနဲ့တိုက်ပြီးမောင်းပြေးခဲ့တာကြောင့်ကားတိတ်မောက်မှုဖြစ်ပြီးမြန်မာတအူးတေဆုံးပြီးစေဦးလောက်ဒဏ်ရာတွေရခဲ့တယ်ဆိုပြီးရွှေပြောင်းလို့တမအခွင့်ရေးခွန်ရက်ကဥပယီကလည်းအခုလိုပြောပါတယ
်ညနေ9နာရီခွဲအရှင်ခတ်လောက်မှာကျွန်တော်ဒီကာရှနာဘူလီခရိုင်ပေါ့ကျွန်တော်ဒီထိုင်းမြန်မာနယ်စပ်မှာနေပြီးတော့တရားမဝင်ခုဝင်လာတဲ့အလို့တမအလုံးရွှေပြောင်းမြန်မာစစ်တရောက်ကိုတန်ဆောင်လာတဲ့ကားကပေါ့နော်အဲသူတို့ဒီစစ်စစ်တဲ့ဘက်မှာနေပြီးတော့စစ်စစ်တဲ့ဆာသူကနေပြီးတော့စစ်စစ်မခံသေးနဲ့ဆွပြေးတာပေါ့ဆွပြေးတဲ့ဆာနေပြီးတော့အိမ်မှာစစ်စစ်ရဲ့ကိစ္စအရေးအယားရှိတွေကိုတိုင်မီခေတွေကိုသိရတယ်မဟုတ်ခဲ့ဒီကြီးအရာရှိတွေကနေပြီးတော့လိုက်လံဖမ်းဆီးတဲ့ဆံနေပြီးတော့သူတို့ကစားကနေပြီးတော့တိတ်မောက်တာပေါ့နော်ကားကတိတ်မောက်တဲ့ခါအိမ်မှာစစ်တယောက်ဖြစ်မှနေပြီးတော့တယောက်ကပြေဆုံးမှုဖြစ်သွားတာပေါ့နော်ကျန်တဲ့တန်ခါရတဲ့သူတွေလေးရှိတယ်အိမ်မှာသူတို့ကကြောက်လန့်ပြီးတော့တိုးတိတ်မှဖုံးနေတဲ့ဆံနေပြီးတော့ဟိုဖမ်းမိတာပေါ့နော်တယောက်ကပြေဆုံးသွားတယ်မဟုတ်ပြပါပြေဆုံးသွားတယ်တယောက်ကပြေဆုံးသွားတယ်ကိုယ်ဆယ်ယောက်ကျန်တာပေါ့နော်ဟုတ်ဒီအလုံးကိုအလုံးသမားတွေကိုဖမ်းဆီးရမိတယ်မှာ
ဒီဖြစ်စဉ်မှာတော့အထောက်ထားမဲ့မြန်မာတွေတယ်လာတဲ့ကားသုံးစီးကိုစစ်ဆေးဖို့အတွက်နောင်လူမြို့နယ်ဗန်းစနေဖုံအမှတ်3ကျေးရွာအုပ်စုကစစ်စေးဂိတ်ကရဲတွေကလိုက်တုံးမှာနောင်လူကျေးရွာအနီးမှာပဲကားတစ်စီးကရဲတွေကိုပါဝင်တိုက်ပြီးထွက်ပြေးခဲ့တာကြောင့်ရဲတအူးခေါင်းမှာဒဏ်ရာရရှိပြီးစံကရဘူဒီစေယုံမှာအရေးပေါ်ကုသမှုခံနေရကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ကား3စီးထဲမှာတော့လက်စီးကတော့လွတ်မြောက်သွားခဲ့တာကြောင့်ရဲတပ်ဖွဲ့ကဘသူဘဲဝါရီဆိုတာကိုဆက်လက်စုံစမ်းနေတယ်ဆိုပြီးသိရပါဗါတယ်။အဲ့ဒီကားသုံးစီးမှာတော့အနည်းဆုံးမြန်မာ30ကျော်လိုက်ပါလာတယ်ဆိုပြီးခန့်မှန်းနေကြပါဗါတယ်။အလားတူဖြစ်ရမျိုးတွေမကြာခဏဖြစ်ပွားခဲ့ပြီးမြန်မာတွေတေဆုံးမှုတွေလည်းရှိနေပါတယ်ရှင်
။ဒါကတော့ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေမော်တော်ယာဉ်မတော်တဆမှုကြောင့်တေဆုံးထိခိုက်ဒဏ်ရာရတဲ့အကြောင်းကိုမအေးမာသတင်းပေးဖို့ပြောပြသွားတာဖြစ်ပါတယ် VO ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစည်းအဝေးကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်မကြာမီမှာပဲအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့မှာဖြစ်တဲ့အတွက်ဆောင်းမြော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလ က်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်တာနေမနေ့ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် Radio အတန်လွှင့်အစီအစဉ်တွေကိုတော့ line meter 25 kHz 11113ည line meter 40 kHz 9013ည line meter 51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းတင်ပြတဲ့အပတ်စဉ်တင်ပြတဲ့ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုပထမအဦးဆုံးအနေနဲ့ကတော့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ကြုံရှုပ်နေတဲ့အာနာသိန်းတပ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။အာနာသိန်းစစ်တပ်မှာအသေးအပြောင်နဲ့တပ်ပြေးများနေတဲ့အတွက်ကြုံရှုပ်တက်မတော်ဖြစ်နေကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားတာဖြစ်ပါတယ်။နားဆင်နိုင်ပါလေ။
အနည်းဆုံးဗိုလ်မှူးချုပ်အဆင့်သာတက်ခွင့်ရတဲ့တပ်တွင်းအစည်းအဝေးတစ်ခုလွန်ခဲ့တဲ့နှစ်လည်ကကျင်းပပါတယ်။အဲ့ဒီအစည်းအဝေးမှာစစ်တပ်ရဲ့ညံပြင်းမှုတွေကိုတပ်ချုပ်မင်းအောင်လှိုင်ကထောက်ပြသွားပါတယ်။သူ့တပ်မှာအသေးခံရတဲ့တပ်တီမရှိဘူးလို့ဆိုပါတယ်။စစ်တပ်တင်းချုပ်တဲ့နေရာတွေကြုံရှုံနေပုံကိုလွန်ခဲ့တဲ့နှစ်ဧပြီလထုတ် Free Burma Rangers အဖွဲ့အစည်းအဝေးခန်းစာမှာလည်းဖော်ပြထားပါတယ်။နေပြည်တော်မန္တလေးရန်ကုန်နဲ့ပဲခူးတိုင်းမှာသာအနာသိမ့်တက်လွတ်လပ်စွာလှုပ်ရှားနိုင်ပြီးစကိုင်းမကွေးကချင်းချင်းရှမ်းပြည်နယ်တနင်္သာရီမှာအခန့်အတန့်နဲ့သာလှုပ်ရှားနိုင်ပါတယ်တဲ့ NUG အမျိုးသားညွန်ပေါင်းအစိုးရရဲ့မေလ3ရက်နေ့ထုတ်ပြည်သူတို့အစည်းအခမ်းစာမှာလည်းအနာသိမ့်တက်လုံးပါပါလာပုံကိုဖော်ပြပါတယ်အနာသိမ့်တက်ရဲ့အင်အား3000လောက်ခြေမုန်းခံရပြီးတသောင်းကျော်ထိခိုက်ဒဏ်ရာရတယ်လို့ဆိုပါတယ်အနာတိတ်မှုကိုလက်မခံနိုင်လို့ပြည်သူ့ဘက်ကိုကူးပြောင်းလာတဲ့စစ်မှုထမ်းနဲ့ရဲတပ်သားကတသောင်း3000ကျော်ရှိကြောင်းဖော်ပြပါတယ်အနာတိတ်တအင်အားပြုံးတိချိန်မှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေတိုးပွားလာပါတယ
်တပြည်လုံးမှာ PDF ပြည်သူ့ကာကွယ်ရေးတပ်ရင်း300ကျော်ရှိပြီးမြို့နယ်250ကျော်မှာရဲရွာကာကွယ်ရေးအဖွဲ့ပကဖတွေကိုစနစ်တကျဖွဲ့စည်းထားတယ်လို့ NUG ရဲ့အစိုးရခန်းစာမှာဖော်ပြပါတယ်။ပြည်သူတရံလုံးရဲ့ကူညီမှုနဲ့မဟာမိတ်တိုင်းရင်းသားတပ်ဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်မှုကြောင့် PDF တပ်တွေကိုအတိုင်းအတာတစ်ခုအထိလက်နက်တပ်ဆင်ပေးနိုင်တယ်လို့ဆိုပါတယ်။ကိုပိုင်လက်နက်ခံရန်ထုတ်လုပ်မှုမှာလည်းအောင်မြင်မှုရရှိနေပေမဲ့ပျောက်ကြားတိုက်ပွဲအဆင့်ကိုမကျော်နိုင်သေးပဲဖြစ်နေပုံရပါတယ်။အာဏာသိမ်းတပ်ကိုရှင်ပြိုင်တိုက်ခိုက်နိုင်တဲ့လက်နက်အင်အားရှိဖို့ကျိုးပန်းနေရစေဖြစ်တယ်လို့ဆိုပါတယ်လေချောင်းရံကိုတံပြန်တိုက်ခတ်ရင်းနဲ့ခုခံရေးအတွက်ဗျူဟာမြောက်လက်နက်ပစ္စည်းအလွန်အလောက်ရရှိနိုင်ဖို့ကျိုးပန်းနေရစေဖြစ်တယ်လို့ဖော်ပြထားပါတယ်လောလောဆယ်တော့ကြေးလက်အများစုကိုစိုးမိုးတဲ့ပျောက်ကြားစနစ်ကိုတည်ဆောက်ထားပါတယ
်သူတေဒီကင်ဂျိုလစ်ကလည်းအာနာသိန်းတပ်မှာတန်းပြီကိုချုပ်ကင်နိုင်စွမ်းမရှိတော့တဲ့အကြောင်းမေလ3ရက်နေ့ထုတ် The Diplomat စာဆောင်မှာသုံးသပ်ထားပါလေမလအတွင်းမန္တလေးတိုင်းမှာတိုက်ပွဲအများဆုံးဖြစ်ပွားပြီးလေတပ်စခန်းနဲ့လက်နက်စက်ရုံတွေပါတိုက်ခိုက်ခံရတာဟာထူးခြားချက်ဖြစ်တယ်လို့ဆိုပါတယ် NUG အစိုးရနဲ့တိုင်းရင်းသားလက်နက်ကင်တွေပုံမှန်တွေ့ဆုံဆွေးနွေးပြီး PDF အချင်းချင်းပူးပေါင်းဆောင်ရွက်နိုင်မှုအားကောင်းလာတယ်လို့ဆိုပါတယ်စစ်ကောင်စီဟာတန်ယုံလေစိတ်ဗန်းစရာတွေနဲ့အခြားအရေးပါတဲ့အခြေခံအဆောက်အအုံအချို့ကိုအုပ်ချုပ်ထားနိုင်ပြီးမြို့နယ်20ရာခိုင်နှုန်းလောက်ကိုသာထိန်းချုပ်ထားနိုင်တာတွေ့ရပါတယ်
။စစ်တင်အင်အားယုံနယ်လာတဲ့အတွက်အာနာသိန်းတပ်ဟာကြုံရှုံနေကြောင်း USIP ဌာနကိုဧည့်သည်သူတွေသည့်အဖြစ်ရောက်ရှိနေတဲ့ရဲမျိုးဟင်းကမေလ4ရက်နေ့ထုတ်သုံးသပ်ချက်မှာဖော်ပြထားပါတယ်။အချက်လက်တွေနဲ့တွေ့ဆုံမေးမြန်းမှုတွေကိုလေ့လာတဲ့အခါအာနာသိန်းတပ်မှာအင်အားတသိန်းခွဲလောက်ရှိပြီးစစ်တင်အင်အားက9000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။တေဆုံးသူနဲ့ထွက်ပြေးသူကအနည်းဆုံး2000ကျော်ရှိမယ်လို့ဆိုပါတယ်။ဒါကြောင့်မို့ထိထိရရအုပ်ချုပ်နိုင်တဲ့အခြေအနေမရှိတော့ဘူးလို့ဆိုပါတယ်။ ဒုဗိုလ်ချုပ်ကြီးတင်းစိန်စီရေးချုပ်ဘဝ2005မှာအင်အား200အောက်ရှိတဲ့တန်ရင်284ခုရှိပြီး200နဲ့300ကြားရှိတဲ့တန်ရင်က220ရှိကြောင်းသိရပါတယ်။2005မှာတပ်သားသစ် 6,000 ကျော်နဲ့ကြာဆုံးသူ 8,000 ကျော်ရှိပြီးတပ်ပြေး 9,000 လောက်ရှိတယ်လို့ရဲမျိုးဟင်းရဲ့စစ်တမ်းမှာဖော်ပြထားပါတယ
်။ကြီးတဲ့အင်အားကျုံ့ရှုံလာတဲ့အတွက်တပ်ချုပ်မင်းအောင်လှိုင်လက်ထက်မှာလေတပ်နဲ့စစ်မှုအင်အားတုံးမြင့်ရေးကိုဦးစားပေးလာတာလို့ဆိုပါတယ်။အာဏာသိမ်းစစ်တပ်ဖြစ်လာတဲ့အခါမှာတန်ရင်922ရင်းရှိလာပြီးမြဲတန်ရင်တရင်မှာအင်အား200အောက်သာရှိတယ်လို့ရဲမျိုးဟင်းကဖော်ပြပါတယ်။စစ်စင်ရင်မှာအဓိကကျတဲ့ခြေမြန်တန်ရင်တွေမှာလည်းစစ်တီဥယျာဉ်မပြည့်စုံပါဘူး။တန်ရင်တရင်မှာရှေ့တန်းကိုလွတ်နိုင်တဲ့စစ်တီက90လောက်ပဲရှိပါတယ်။ခရင်ပြည်နယ်မှာဆိုရင်အခြေစိုက်စခန်းကိုကာကွယ်မဲ့စစ်တီ40လောက်သာရှိပါတယ်တဲ့။ရာဇဝတ်မှုကျူးလွန်သူကျွေးတွင်သူနဲ့ဆေးဆွဲသူတွေကိုအာဏာသိမ်းတပ်ထဲဆွဲသွင်းနေတယ်လို့ဆိုပါတယ်။အထက်အရာရှိကျင်းတဲ့အောင်စရင်လိန်တာဟာစစ်တပ်ရဲ့ဓလေ့ထုံးစံပြစ်နေတဲ့အတွက်စစ်တပ်အင်အားအမှန်ကိုပတ်ချုံတဲ့ဒုတက်ချုပ်တောင်သိမှာမဟုတ်ဘူးလို့ဆိုပါတယ်။တကယ်တော့တိုက်ခိုက်ရေးအင်အား9000နဲ့အခြားရဲတပ်တွေပါထည့်လိုက်ရင်အာဏာသိမ်းတပ်မှာအင်အားတစ်သိန်းခွဲလောက်သာရှိတော့တာမို့ကျုံ့ရှုံတက်မတော်ဖြစ်နေပါတယ်ခင်ဗျာ။
ဦးအောင်ခင်အပတ်စဉ်တပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ချမ်းမာရေးကဏ္ဍအစီအစဉ်ကိုတင်ပြပါအောင်မယ်ဒီတစ်ပတ်မှာကာကွယ်ဆေးအရေးပါပုံအကြောင်းဆွေးနွေးထားပါတယ်တပိုင်းတစ်လျှောက်လူသန်းချီအသက်ဆုံးရှုံးခဲ့ရတဲ့ကူးစက်ရောဂါတွေကနေကာကွယ်ပေးနိုင်တဲ့အတွက်ကာကွယ်ဆေးဟာအရေးပါတယ်လို့ချမ်းမာရေးပညာရှင်တွေကပြောဆိုပါတယ်ဘေးအတွက်ဆိုးကျိုးတချို့ရှိပေမဲ့မပြောပါတော့ပဲကောင်းကျိုးကပိုများပါတယ်ကာကွယ်ဆေးကိုဘလို့ထိုးသင့်ပါတယ်ဒီအကြောင်းကာကွယ်ဆေးဆိုင်ရာကျွမ်းကျင်သူလည်းဖြစ်ကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကျန်းမာရေးဌာနပညာအငိမ့်စားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မြင့်မြန်ထားပါတယ
်ဟုတ်ကဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့ကဘာမာရောမြန်မာမှာပါပေါ့နော်တချို့ကဒီမထိုးကျင်တာတချို့ကျတော့လဲထိုးသိမသိမသိကြတာပေါ့ဆရာနော်အဲ့လိုနေထားတွေရှိတတ်တာကြောင့်ဒီကာကွယ်ဆေးရည်ဒီတကယ်လက်တွေ့အရေးပါဖို့ ਨੇ တခြားသိသိသိလိုက်တာတွေကိုအဓိကပြောမှာမို့ဘာကနေအဓိကစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းပြီးခဲ့တဲ့အေဗယ်လာနောက်ဆုံးဘက်ကိုပေါ့နော်ကဘာကာကွယ်ဆေးတို့ရတဲ့ဘက်ဆိုတော့သတ်မှတ်ပြီးတော့နိုင်ငံအလုံးမှာကျင်းပကြပါကျေတော့ဒီကာကွယ်ဆေးတွေပေါ်လာတာကကျွန်တော်တို့လူငယ်တွေရာသူနှစ်ပေါင်းများစွာကဒုက္ခပြီးခဲ့တဲ့ကုသရောဂါတွေပေါ့လေလုံးဝနှီးပါးဖျောက်သွားအောင်တော့လုံးနိုင်ခဲ့တယ်ပေါ့ဖျောက်တဲ့ရောဂါဆိုလည်းပျောက်ပြီးပြီဥမာအပြင်ဆိုရင်ကြောက်ကြီးရောဂါပေါ့နော်စပေါ်ပေါ့ပေါ်တယ်ပမာလို့တော့ကြောက်ရောဂါပေါ့ကြောက်ရောဂါဆိုလုံးဝပျောက်သွားပြီအဲလိုပဲကျွန်တော်တို့ကဒီပျောက်တော့လူနှီးပါးရောဂါတွေရှိပါတယ်ဥမာဆိုလို့ရှိရင်ပိုလီယိုဆိုရင်ပိုလီယိုကင်းစင်ကဘာတခွင်ပေါ့နော်ကဘာလုံးပိုလီယိုပျောက်ကင်းမှုကနီးနီးကျက်ကျက်အချိန်ကိုရောက်နေပြီဒါပေမဲ့ပြီးခဲ့တဲ့ကိုဗစ်ကာယောဂါဖြစ်လာတဲ့ခါကျတော့ကာကွယ်ဆေးထုတ်လုပ်ငန်းတွေလည်းတော်တော်လေးထိခိုက်ကုန်တယ်အဲဒါကြောင့်နည်းနည်းလေးပြန်ဝေးသွားတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီအားကိုမကြခင်မှာရရှိမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ကာကွယ်ဆေးကအကျိုးရှိတယ်ပေါ့ဆရာနော
်ဟုတ်ကာကွယ်ဆေးရဲ့အကျိုးတွေကအပြစ်တက်ဆိုတော့အများကြီးအားလုံးပါတယ်ကာကွယ်ဆေးကအပြစ်နေနေဆိုလို့ရှိရင်တော့အများသောဖြင့်အများဆုံးဖြစ်တာပါလေဆိုထိုးတဲ့နေရာမှာနာတယ်ရောင်ရမ်းတယ်နည်းနည်းဖျားတယ်ပေါ့နော်ဒါပဲရှိတယ်ဒီပြင်းပြင်းထန်ထန်တွေးမတည့်တာပေါ့ဆီးရအလက်ဂျီရီအချင်းဆိုတာကတော်တော်ကိုရှားတယ်တန်းတန်းတယောက်လောက်ဖြစ်နိုင်တယ်ဒါပေမဲ့အဲ့လိုဖြစ်တဲ့အခါကျလည်းကျွန်တော်တို့ကဆေးထိုးပြီးတဲ့ဆရာဝန်ဆရာမတွေကဒါကိုဘယ်လိုခိုင်တယ်ဖြေရှင်းရမလဲဆိုတာလေ့ကျင့်သင်ကြားပေးထားပြီးသားပဲလေနော်အဲ့တော့ဒီကာကွယ်ဆေးရဲ့အပြစ်ကမဆိုးသလောက်ပဲရှိတယ်အကျိုးကတော့ဒီကာကွယ်ဆေးထိုးလိုက်ခြင်းအပြင်ကျွန်တော်တို့ရဲ့ရင်းနှောကဒုက္ခအများကြီးပေးခဲ့တဲ့ကုသရောဂါတွေပေါ့ဗျာဥပမာဆိုလို့ရှိရင်ကြောက်ရောဂါဆိုပါပြောက်သွားပြီပိုလီယိုကြောသေးဆိုအမေရိကန်သမ္မတတယောက်တောင်ဖြစ်သေးတယ်လေအဲ့လိုမျိုးရောဂါတွေကလူတွေကိုဒုက္ခပေးခဲ့တာအဲ့ဒါလည်းတော်တော်လေးနည်းသွားပြီရင်းနှောကဆိုလို့ရှိရင်ဒီယာလီတုတ်ခွေးဖြစ်တဲ့ချိန်မှာတာမောများသာပေးတယ်ဒါတွေလည်းကျော်သွားတယ်ဒီကာကွယ်ဝတ်သက်တိုက်တိုးဆိုတဲ့ကျွန်တော်လေးဒုက္ခပေးတာတွေကနည်းလာပါကာကွယ်ဆေးနဲ့ကာကွယ်လို့ရတဲ့ယောဂါတွေတော်တော်များများကတော်တော်လေးထိန်းသိမ်းလာနိုင်တယ်ပေါ့ ကဝစီမှာ1ဒေါ်လာယင်းနှုံးနိုင်အကျိုးမြတ်က23ဒေါ်လာထိရတယ်ဆိုရဲသူတည်နာတယ်ရှိပါတယ်
ဟုတ်ကဲ့ဆရာကြီးနောက်ရောဒီကာကွယ်ဆေးဆိုင်ရာလိလာသူတည်နာတွေ့ရှိထားတာလို့ရှိသေးလားဆရာကြီ
းဟုတ်ကာကွယ်ဆေးတွေကိုကျွန်တော်ကတီထွန်ဖော်ထုတ်ပြီးတဲ့နောက်မှာဒီတိုင်းထားတာမဟုတ်ကာကွယ်ဆေးထိုးပြီးရင်ဘာတွေထိခိုက်ပြောင်းလဲတာရှိလဲထူးခြားတဲ့ထိခိုက်ပြောင်းလဲမှုတွေရှိသလားဆိုတာတောင်းလျှောက်စောင့်ကြည့်နေကြဒီအမေရိကန်မှာဆိုလို့ရှိရင်နှစ်ပေါင်းများစွာဆယ်စုစနစ်နဲ့ရှိပြီးတော့ပေါ့နော်စောင့်ကြည့်ခဲ့တဲ့လိလာခဲ့တာရှိတယ်အဲကြတော့ဘာမှထူးခြားတဲ့ဒီအပြစ်မတွေ့ရပါဘူးအမေရိကန်ကိုတာမောင်းများသာသောအမေရိကန်ကလေးငယ်တွေကာဝယ်ဆေးရနေတယ်။အဲလိုပဲကမ္ဘာမှာလည်းတာမောင်းများသာသောကလေးတွေကကာဝယ်ဆေးရနေပါလေ။အဲလိုရတဲ့အချိန်မှာဒီမလိုလားတဲ့အပြစ်ကတော်တော်ကြီးဝင်နေတယ်ဆိုတာတွေ့ရပါတယ်။အဲကြောင့်ဒါလေးကအနေနဲ့ကင်းပါ။
ဟုတ်ကဲ့ဆရာ။အဲ့တော့ဒီကာဝယ်ဆေးကကျွန်တော်တို့ဒီကိုဗစ်ကာဝယ်ဆေးအခုနောက်ဆုံးအနေထားကလွယ်လို့ပေါ့နော်။တော်တော်များများမှာတော့ဒီကလေးငယ်လေးတွေကနေပြီးတော့စထိုးရတာကိုတွေ့ရပါတယ်ဆရာ။ဘာကြောင့်အဲ့လိုမျိုးထိုးရတာလဲဆရာ
။အော်ကလေးတွေကတချို့ကူးဆက်ရောဂါတွေကဒီငယ်ရွယ်တဲ့ကလေးကစားပြီးတော့ဖြစ်တယ်ပေါ့နော်။အဲကြတော့သူကဒီအထိုးပဲထားလို့ရှိရင်ဒီကလေးတွေကဥပမာမွေးခင်းစားကလေးတွေပါလိမ့်မှာခန္ဓာကိုယ်ရဲ့ကိုယ်ခန္ဓာစနစ်ကမတိုက်ပြီးတော့မဖုံညိုသေးဘူးပေါ့။အဲကြတော့သူတို့မှာရောဂါတွေကူးဆက်လို့ရှိရင်ပိုလဲဖြစ်ပွားနိုင်တယ်။ပိုပြီးတော့လည်းပြင်းထန်နိုင်တယ်ပေါ့နော်။အဲကြတဲ့အခါကျတော့ဒီငယ်လေးကလေးကကဝယ်ဆေးထိုးဖို့အရေးကြီးလေပါပဲ။ဒါမှကိုဗစ်လိုရောဂါမျိုးကတော့နည်းနည်းကွာခြားတယ်ပေါ့နော်။ကိုဗစ်ကတော့လူကြီးမှပို့ပြီးတော့ထိခိုက်ဆုံးရှုံးမှုများတယ်၊ရင်းထမှုများတယ်ပေါ့နော်။အခုကိုဗစ်ကိုကြည့်လဲကျွန်တော်တို့ကဒီကိုဗစ်မှာကိုဗစ်ကရောဂါအဆုံးသတ်သွားတာကကဝယ်ဆေးထလာမှဖြစ်တာပေါ့နော်။နိုင်ငံနဲ့ကဝယ်ဆေးရလာပြီးထိရောက်တဲ့ကဝယ်ဆေးရလာတယ်နဲ့မြတ်ဒီကရောဂါရဲ့ပြန့်နှံ့မှုထိန်းသိမ်းလို့အများဆုံးရလာတာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။ဟိုတချို့ကဝယ်ဆေးတော်တော်များများမှာပြန်ပြန်ပြီးတော့ဒီကလေးငယ်လေးတွေဟိုထပ်ဆောင်ထိုးရတယ်ပေါ့နော်။ကိုဗစ်မှာလည်းထပ်ထိုးရတယ်လို့ပဲ။ဘာကြောင့်အဲ့လိုမျိုးထိုးရလဲဆရာ
။ဟုတ်ကဲ့ဗျာ။ဆိုတော့ဒီကာကွယ်ဆေးတွေကယောဂအပြော့စားဖြစ်စေတယ်ပေါ့ဗျာ။ကာကွယ်ဆေးမှာဒီယောဂပိုးကိုပြော့အောင်လုပ်ပြီးဖြစ်ဖြစ်ယောဂကိုတည်အောင်လုပ်ပြီးဖြစ်ဖြစ်ဘုံဘုံယောဂပိုးရဲ့အစိတ်ပိုင်းလေးတရက်ကိုယူပြီးတော့ဖြစ်ဖြစ်ဘုံဘုံလည်းခုနောက်ပိုင်းမှာတော့ယောဂပိုးရဲ့အစိတ်ပိုင်းနဲ့တူတဲ့အမျိုးပေါ့နော်။ recombinant DNA ဆိုတော့ပြန်လည်းတည်ဆောက်ယူပြီးတော့ဖြစ်ဖြစ်ထိုးပေးတာတိုက်ပြတာဖြစ်ပါတယ်အဲ့လိုတိုက်တိုက်တော့ယောဂအပြော့စားပုံစံလေးဖြစ်ပြီးတော့လူကခန္ဓာရာလူထဲမှာရှိလာပေါ့ဒါမဲ့ဒီခန္ဓာရာကဒီခါလေးကြလဲကြာရှည်မခံဘူးပေါ့ဥမာ၄နှစ်ကြာခါပြန်ရော့သွားတယ်ကိုဗစ်ဆိုလည်းခု6လလောက်ဆိုပြန်ရော့သွားတယ်အဲ့ခါကျတော့အားဖြည့်ကာဝယ်ဆေးထိုးရတယ်ပေါ့အဲ့လိုအားဖြည့်ထိုးလိုက်ရင်တော့ငကူရှိတဲ့အများကြီးပို့တော့စတတ်သွားဒါမဲ့ဒီမှာဒီလိုပဲတချို့ယောဂတွေပေါ့ဥမာတုတ်ကွေးယောဂကြတော့ကိုယ့်အကူပြောင်းနေတယ်ဒီဗိုင်းရပ်စ်ပိုးကဒီနှစ်မှာဖြစ်တဲ့ပိုးနဲ့နောက်နေ့မှာပို့ရှိတဲ့ပို့ကမတူဘူးဘသူတော့အရင်နှစ်ဖြစ်တဲ့ပို့ကိုသူကခန္ဓာရေးရှိလဲနောက်တစ်နှစ်ပို့ကိုခန္ဓာရေးမရှိဘူးအဲဒီခါကျတော့ကာကွယ်ဆေးတွေပြန်ပြန်ထိုးရတာရှိပါကျွန်တော်တို့ဒီကလေးမွေးကာသမှာထိုးတဲ့ကလေးတွေစကာကွယ်ဆေးတွေကတော့ကျွန်တော်အားဖြည့်ကာကွယ်ဆေးတွေထပ်ထပ်ထိုးရတယ်ဒါမှပို့ပြီးတော့ခုကများလာတာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီကလေးတွေကြီးမှထိုးရင်ကောထိုးလို့ရလားမရဘူးလားဆရာ
အဲ့ဒါဒီလိုရှိပါတော့ဆိုတော့ငငယ်ထိုးရင်ခန္ဓာရေငငယ်ရတော့ပေါ့နော်စောစောလေးရရအဲ့တော့ကြီးမှထိုးလေလေသူကဒီယောဂဘိုးနဲ့ကဒီမတိုင်ခင်မှာလည်းထိတွေ့နိုင်တော့ဥပမာမူကြိုထားမှထိုးမယ်ဆိုလို့ရှိရင်မူကြိုမတိုင်ခင်နဲ့သူကပတ်ဝန်းကျင်ကအဖိုးတွေဘွားတွေကလေးတွေတူတွေဒီမှာတွေမိဘဘိုးဘွားတွေနဲ့ထိတွေ့နေညီကောင်မောင်နှမတွေနဲ့ထိတွေ့အဲ့တော့ကူးဆက်နိုင်တာပဲလေအဲ့တော့ဒီလိုသဘာဝအဖြစ်ကူးဆက်သွားရင်ယောဂဘိုးပြင်းထန်တာပေါ့အဲ့တော့ဒါကိုမရှိဆိုင်နေမှာကျွန်တော်တို့ကကိုဗေယောဂါတွေကဘယ်လိုမှဖြစ်တတ်တယ်ဆိုတာကိုတွေ့ပြီးတော့ကာဝယ်ဆေးကိုဘယ်အချိန်မှထိုးရမယ်လို့လုပ်ထားတာလေအဲဒါကြောင့်မို့ဟိုဖြစ်နိုင်တော့ဒီပတ်မှတ်ထားတဲ့အချိန်တိုင်းတိုင်းထိုးနိုင်တာအကောင်းဆုံးပါတကယ်လို့အဲ့လိုအကြောင်းကြောင်းကြောင့်မထိုးပြဘူးဆိုရင်လည်းတက်နိုင်တော့မှီတဲ့အချိန်မှပြန်ထိုးရအကောင်းဆုံးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါကာကွယ်ဆေးအရေးကြီးတဲ့အကြောင်းကိုဆွေးနွေးတင်ပြခဲ့တာပါဆက်လက်ပြီးတော့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ပါအောင်မယ်တပတ်အတွင်းတိုင်းရင်သားဒေသတွေကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါတယ် FVR Fever Winder သားတွေကစူးစီးတိဖြတ်တင်ဆက်တာဖြစ်ပါတယ်
စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့အမျိုးသားညီညွတ်ရေးအစိုးရကအခုမဆောင်တဲ့လုပ်ငန်းရှင်တွေကိုအရေးယူသွားမယ်လို့ဆိုပါတယ်စစ်တကအာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်အဖြစ်ညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီရဲ့ရင်ကြားစစ်ရေးကိုယ်စားလှယ်တွေတွဲဆောင်ခဲ့ကြပါတယ်သတင်းလောတွေထဲမှာတော့စစ်အာဏာသိမ်းပြီးနောက်နှစ်နှစ်တာကာလအတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ချင်းလူမျိုး64ယောက်ထပ်မံတေဆုံးခဲ့တဲ့ဆိုတဲ့အကြောင်းတွေကိုနားဆင်ကြရမှာပ
ါကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါပညာပေးကာလအပြီးဇွန်လ၄ရက်နေ့နောက်ပိုင်းမှာအခွန်မဆောင်တဲ့လုပ်ငန်းရှင်တွေကိုစတင်အရေးယူသွားတော့မယ်လို့ကလေးပြည်သူရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။စကိုင်းတိုင်းဒေသကြီးကလေးခရိုင်ကလေးမြို့နယ်ထဲအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လမ်းညွှန်ချက်နဲ့ဒေသတွင်းလုပ်ငန်းရှင်တွေကိုအခွန်စနစ်အကြောင်းပညာပေးအစီအစဉ်တွေပြုလုပ်နေပြီလို့ကလေးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပအဖတာဝန်ရှိသူတွေကပြောပါတယ်။ကလေးမြို့နယ်ပအဖရဲ့ထိန်းချုပ်နယ်မြေနဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ထိန်းချုပ်နယ်မြေတွေထဲအခွန်ရှောင်ထားတဲ့လုပ်ငန်းရှင်တွေကိုကုန်ပစ္စည်းတွေဖြတ်တန်းသွားလာရင်အရေးယူမှာဖြစ်ပြီးလုပ်ငန်းပိတ်သိမ်းတဲ့အထိအရေးယူဆောင်ရွက်သွားမယ်လို့ပြောပါတယ်
စစ်တကအနာသိမ်းပြီးနောက်ပထမဆုံးချိန်အဖြစ်ညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီရဲ့ရင်ကြားစီရေးကိုယ်စားလှယ်တို့ဇွန်လ၁ရက်နေ့ကနေ၃ရက်နေ့အထိရှမ်းပြည်အရှိပိုင်းမိုင်းလားမြို့မှာတွေ့ဆုံခဲ့ကြပါတယ်ငင်းချမ်းရေးအတွက်ဆိုပြီးယူနန်ပြည်နယ်နိုင်ငံခြားရေးရာအထူးတန်တမန်မစ္စတာကောပောင်ကကြားဝင်ပေးမှုကြောင့်ညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ဖြစ်တဲ့ကူကန်တပ်ဖွဲ့ MNDAA တအောင် TNL နဲ့ရခိုင်တပ်တော် AA တို့ကကိုယ်စားလှယ်တို့နဲ့စစ်ကောင်စီလက်အောက်ခံအမျိုးသားစည်းလုံးငင်ငွေရေးနဲ့ဆွေးနွေးမှုညှိနှိုင်းကော်မတီ NSPNC ရို့တွဲဆုံခဲ့ကြတာဖြစ်ပါတယ်ဒီတွဲဆုံမှုမှာမစ္စတာကောပောင်လည်းတရုတ်နိုင်ငံကိုယ်စားလှယ်အဖြစ်ပါဝင်ပါတယ်ညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ဟာစစ်အာဏာရှင်စနစ်တိုက်ထုတ်ဖို့စစ်ကောင်စီကိုတော်လှန်တိုက်ခိုက်နေတဲ့အဖွဲ့တွေနဲ့ပူးပေါင်းသွားမှာဖြစ်ကြောင်းဇန်နဝါရီလ၁ရက်နေ့ကပဲကြေညာထားတာဖြစ်ပါတယ်
ကယင်ပြည်နယ်မှာနှစ်နှစ်အတွင်းတိုက်ပွဲအကြိမ်ကြီးတထောင်ကျော်ဖြစ်ပွားခဲ့ပြီးစခန်းငယ်ပေါင်း၁၀ခုကျော်ကိုသိမ်းယူနိုင်ခဲ့တယ်လို့စစ်ကောင်စီတပ်ရဲ့လက်နက်မျိုးစုံ600ကျော်ကိုသိမ်းဆီးနိုင်ခဲ့တယ်လို့ကယင်နီအမျိုးသားများကကွယ်ရေးတပ် KNDF ဥက္ကဋ္ဌခွန်ပီထူးကပြောပါရယ် KNDF ရဲ့နှစ်နှစ်ပြည့်နေ့ဖြစ်တဲ့မေလ31ရက်နေ့ကခွန်ပီထူးပြောဆိုချက်ထဲနှစ်နှစ်တာတိုက်ပွဲအတွင်းသူတို့ဘက်ကတပ်သား153ဦးသေဆုံးခဲ့တယ်လို့ပြောပါရယ်ဒါအပြင်နှစ်နှစ်တာကာလအတွင်းစစ်ကောင်စီလက်အောက်မှာတာဝန်မထမ်းဆောင်လိုတဲ့စစ်သားတွေ108ယောက် CDM ပြုတ်လုလာတယ်လို့လည်း KNDF ကပြောပါရယ်
ကရင်ပြည်နယ်ကြုံတိုးမြို့အခြေဆိုင်စစ်ကောင်စီချင်းမြန်တပ်ရင်းတွေကနေလက်နက်ကြီးနဲ့လူနေရက်ွက်နဲ့ရွာတွေတဲကိုပစ်ခတ်တဲ့အတွက်မေလတဲ့ကော့ကတရွာထဲမှာပဲအရက်သား6ယောက်ထိခိုက်ဒဏ်ရာရရှိပြီးလူနေအိမ်10လုံးထက်မနည်းပျက်စီးခဲ့ရတယ်လို့ KNU တပ်မဟာ6ဒူပလာယာခရိုင်ကသတင်းထုတ်ပြန်ပါတယ်မေလ28ရက်နေ့ကကြုံတိုးမြို့အခြေဆိုင်ခမာယ946တပ်ရင်းကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးနှလုံးကကော့ကရွာထဲပောက်ကွဲခဲ့လို့အသက်15နှစ်အရွယ်ပါဝင်လူငယ်ယောက်အသက်58နှစ်အရွယ်အမျိုးသမီးတစ်ယောက်နဲ့နေအိမ်6လုံးပျက်စီးခဲ့ပါတယ်စစ်ကောင်စီရဲ့ဗျူဟာကုန်းရဲစခန်းတွေကို KNU နဲ့ PDF တပ်ဖွဲ့တွေကလည်း drone တွေ drop bomb တွေနဲ့မကြာခဏပစ်ခတ်နေတဲ့အတွက်60မမ87မမ120မမလက်နက်ကြီးတွေနဲ့လက်တုံပြန်လာလို့စစ်ကောင်စီဝါဒဖြန့် Telegram တွေမှာရေးသားထားပါတယ
်ချင်းပြည်နယ်ထန်တလန်မြို့နယ်ဘက်ကစစ်ကောင်စီတပ်ဖွဲ့ကလေကြောင်းကုန်းကြောင်းနဲ့အပြင်ထန်ထိုးစစ်ဆင်တက်ခိုက်နေပြီးချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲလဲပြင်းထန်နေပါတယ်အင်အား200ဝန်းကျင်ခန့်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာဟာခါကနေထန်တလန်ဘက်ကိုစစ်ကြောင်းထိုးလာပြီးတဲ့နောက်ချင်းကာကွယ်ရေးတပ်ဖွဲ့တွေခြေကုပ်ယူထားတယ်လို့ယူဆရတဲ့ဟာခါထန်တလန်ကြားနဲ့ထန်တလန်မြို့ပေါ်ကိုမေလ25ရက်နေ့ကစပြီးလေကြောင်းကနေအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့ချင်းအမျိုးသားတပ်ဦး CNF CNA ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နီကပြောပါရယ်မေလ29ရက်နေ့ကတီမစ်အနီးလုံခါနဲ့တီမစ်အောက်ပိုင်းဘက်ကိုလေကြောင်းရောချေလျင်နဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်ဟာခါမြို့ပေါ်ကနေပါလက်နက်ကြီးနဲ့အဆက်မပြတ်လမ်းထုခဲ့ပြီးလေကြောင်းကနေပါဘုံကျဲတိုက်ခိုက်မှုကြောင့်ချင်းကာကွယ်ရေးတပ်ဖွဲ့ဖက်က10ယောက်လောက်ကြာဆုံးမှုရှိခဲ့တယ်လို့ဆိုကြပါတယ်
မူခါဆိုင်ကလုံးမုန်တိုင်းကြောင့်ပျက်စီးသွားတဲ့နေအိမ်ကိုပြုတ်ပြင်ဖို့နွယ်ကျူးရှာသွားတဲ့ရတိတောင်မြို့နယ်ကြောက်စာတန်ရွာကအသက်58နှစ်အရွယ်ဦးမောင်နှုချီမှာဝက်ဝံအကိုက်ခံရတဲ့အတွက်အရေးပေါ်ဆေးရုံတင်လိုက်ရပါတယ်မေလာ30ရက်နေ့ကတခြားအဖို့တယောက်နဲ့မရူတောင်ကူနွယ်ကျူးရှာသွားတဲ့အချိန်အကိုက်ခံခဲ့ရတဲ့အတွက်မျက်လုံးနဲ့တတောင်စစ်တွေမှာဒဏ်ရာရရှိခဲ့တာဖြစ်တယ်လို့သူရောက်ဖတ်တော်ဆက်သူကပြောပါတယ်မူခါမုန်တိုင်းတိုက်ခတ်ပြီးနောက်တောတောင်တွေကစားပင်တောက်ပင်တွေပျက်စီးသွားတဲ့အတွက်တောရင်တရိတ်ဆန်တွေလူနေရွာအနားတွေကိုအစာရှာဖို့ရောက်ရှိလာတယ်လို့ဒေသခံတွေကပြောပါတယ်မေလ28ရက်နေ့ကလည်းရတိတောင်မြို့နယ်ဒုံပတ်ရွာကဥလှမောင်ကြီးစုသူမှာတောင်ရကိုအသွာတောစင်ရိုင်းအနှင်းခံရတဲ့အတွက်သေဆုံးခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်အာဏာသိမ်းပြီးနောက်နှစ်နှစ်တာအတွင်းစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ချင်းလူမျိုး64ယောက်ထပ်မင်းသေဆုံးခဲ့ရတယ်လို့ချင်းရီးရအဖွဲ့ချုပ် ICA ကထုတ်ပြန်ပါတယ်ကိုရောဘက်ကစုစည်းထားပါတယ်
စစ်ကောင်စီဟာကုခန်တော်လန်စစ်အားကောင်းတဲ့ချင်းပြည်နယ်မှာစစ်အုပ်ချုပ်ရေးမာရှယ်လော့ကျင်းရပြီးမြေပြင်ထိုးစစ်ဆင်တိုက်ခိုက်မှုတွေအကြီးအကျယ်ဆောင်ရွက်ခဲ့ပေမဲ့မှန်းချက်နဲ့နန်းထွက်မကိုက်ပဲအထိနာပြီးအင်အားချိနဲ့လာတာကြောင့်လေကြောင်းစစ်ကိုတွေကိုပုံမှုအသုံးပြုလာခဲ့တာလို့ချင်းရီးရဖွဲ့ချုပ် ICA လက်ထောက်ညွှန်ကြားရေးမှူးစလိုက်ဗန်ဆွီဆန်ကပြောပါတယ
်2021မှာကဒီလေကြောင်းနဲ့လာပြော air strike လာလောက်တာကနှစ်ထိန်ပဲရှိတယ်ပြီး2022မှာလည်းအဲ့လောက်မများသေးဘူးဒီ2023မှာကျတော့ဒီလီလာပိုက်ချစ်အပရလကုံချစ်ကိုအရင်များနေတယ်စစ်ကောင်စီကခြေကျင်နေပေါ့နော်ကုံချောင်းနဲ့လာပြောခြေတက်မယ်ဆိုရင်တို့တို့အရင်အထိခိုက်နဲ့ရှုံရှုံမှုတွေအရင်များတယ်အဲ့ကြောင့်မလို့ဒီလီချောင်းပူမှုတုံးပြုတ်လာတာဖြစ်တယ်
စစ်ကောင်စီတပ်ဖွဲ့ဟာချင်းမျိုးသားတွေနေထိုင်ရာချင်းပြည်နယ်နဲ့ကလေးခရိုင်အတွင်းမှာ2021ခုနှစ်ကနေ2023ခုနှစ်ဧပြီလအထိလေကြောင်းတိုက်ခိုက်မှု89ကြိမ်ထက်မနည်းပြုလုပ်ခဲ့ပြီးအဲ့ဒီလေကြောင်းတိုက်ခိုက်မှုရဲ့80ရာခိုင်နှုန်းကျော်ဟာ2023ခုနှစ်ပထမလေးလပတ်အတွင်းမှာဖြစ်ပွားခဲ့တာလို့ချင်းရီးရဖွဲ့ချုပ် ICA ရဲ့မေလကုန်ပိုင်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်စစ်ကောင်စီတပ်ဖွဲ့ဟာချင်းမျိုးသားတွေအပေါ်လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရမှာကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်ချင်းလူမျိုး64ယောက်ထဲမှနေတည်ဆုံခဲ့ရပြီးအဲ့ဒီထဲက10ယောက်ကချင်းတော်လိုင်းတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်။ကျန်54ယောက်ကတော့အပြစ်မဲ့တာမန်အယက်သားပြည်သူတွေဖြစ်ကြတယ်လို့ ICA ကဆိုပါတယ်။ဒါဟာစစ်ကောင်စီနေနဲ့အပြစ်ပြဆိုင်ရာလူသားချင်းစာနာထောက်ထားမှုဒလိထုံနှံဥပဒေရဲ့အယက်သားတွေနဲ့တိုက်ပွဲဝင်စစ်သည်တွေအကြားခွဲခြားခြင်းစီမင်းစည်းကမ်းတွေကိုတွေ့ဖြေပြီးတိုက်ခိုက်နေတာလို့ Slivan Swisan ကဆက်ပြောပါတယ
်။အရင်ကမလုတ်တင်တဲ့လုပ်ရမျိုးပါ။ဒီနဲ့ဘုံသွားချေးတဲ့အဲ့မှာဥရင်တွေရောဒီအပြစ်မဲ့ပြည်သူလူထုတွေရောအများကြီးတည်ဆုံခဲ့ရတယ်ပေါ့နော်ဆိုတော့ဒီဟာဒီကျွန်တော်ဒီ international humanitarian law အနေနဲ့ကျွန်တော်တို့ပြန်ကြည့်မယ်ဆိုတာကဒီပြည်သူလူထုတွေရှိတဲ့နေရာကိုပင်ပတ်တိုင်းရဆောက်ဦးပင်စာတင်ကျောင်းတွေကို target ထားပြီးတိုက်ပွဲမလုပ်ရဘူးဆိုတဲ့ဟာတွေပါတယ်ဆိုတော့တို့ဒီဒီ international customary humanitarian law ကိုလုံးလုံးကြီးကိုချိုးဖောက်လိုက်တာဖြစ်တယ်
စစ်ကောင်စီတပ်နဲ့ချင်းတော်လှန်ရေးတပ်ဖွဲ့တွေအကြားနှစ်နှစ်အတွင်းတိုက်ပွဲပေါင်းအကြိမ်800ကျော်ဖြစ်ပွားခဲ့ပြီးချင်းပြည်နယ်ဟာမြန်မာနိုင်ငံမှာတိုက်ပွဲဖြစ်ပွားမှုတတိယအများဆုံးဒေသဖြစ်တယ်လို့ချင်းရီးရဖွဲ့ချုပ်ကဆိုပါတယ်ခင်ဗျာ
ရှမ်းပြည်နယ်အရှေ့ပိုင်းထိုင်းမြန်မာနယ်စပ်တက်ချီလိမ်မြို့လွစထုံတောင်ချေမှာရှိတဲ့ကြောက်မီသွေးသုံးထုံးဖို့ဆက်ယုံပြန်လည်ပတ်နေမှုကြောင့်အနံစိုးတွေထွက်လာပြီးတက်ချီလိမ်မြို့ရောထိုင်းဘက်ချမ်းကမဲဆိုင်ဒေသခံတွေပါကျန်းမာရေးထိခိုက်နေကြပါတယ်နေဆက်မျိုးနှမျိုးကဒေသခံတွေကရက်တန့်ဖို့အကြိမ်ကြိမ်တောင်းဆိုကြပေမဲ့အဲ့ဒီဆက်ယုံကဆက်ပြီးလဲပတ်နေပါ रे ဒီအကြောင်းကိုတော့နမ်ဟ ோம் ကတင်ဆက်ပေးပါမယ်ရှင
်တချင်လိမ်မြုပ်ခံနေရောမင်းဆိုင်မြုပ်ခံနေကပါဆက်ယုံလဲပတ်မှုရက်တန့်ပေးဖို့တောင်းဆိုမှုကြောင့်စစ်ဆေးမှုတွေပြုတ်လုပ်ပြီး2022နိုဝင်ဘာလကနေအခုနှစ်ဖေဖော်ဝါရီလအထိရက်တန့်သွားတဲ့တချင်လိမ်မြုပ်ကြောက်မီတွေစွန်းအင်သုံးထုံးဖို့ဆက်ယုံဟာမေလစာမိုင်းကအခုချိန်အထိတရက်မှမနာပဲပြန်လဲလဲပတ်နေပါတယ်ဒီလိုပြန်လဲလဲပတ်နေတာကြောင့်လေသိရအရက်ကဒေတာခံတွေအတွက်ကျန်းမာရေးထိခိုက်နေတယ်လို့ဒါချီလေးမျိုးခံနန်းနန်းကအခုလိုပြောပါတယ
်တောင်ကုန်းဘက်မှာစောက်ထားဆိုလေလေပိုက်နေအဲ့ဒီမျိုးလိုက်ပြီးဆိုရင်အနံ့လည်း9နာရီရနေစပြီးတော့အညလုံးအနံ့နေရနေပထမပေါင်းဖွင့်လိုက်ပြီးဆိုရင်အနံ့တန်းကိုဝင်လာတော့အဲ့လိုထိုးဝင်လာလေအနံ့လည်းဆူဆူပြီးတော့ရှူမြန်နဲ့ဆက်စင်ကောင်းကြိုက်လာတယ်လို့လို့အဲ့လိုမျိုးဖြစ်လာလေတကားပြန်မနေနေရအိမ်ထဲ
လေတိုက်ရအရက်အတိုင်းပါသွားတဲ့မိခုအနံ့ဆိုးတွေကြောင့်မ
เนี่ยก็เนี่ยเปียงชวยจารามิวมาชิเตบิเมตัจจีเวออรีกะลีตงเงรีโกวนเตรีเนยอกาอคันชิตูรีด้วยคองไกดาอัตเสชูจัตตานครตวยโอราริဖြစ်တယ်လို့တာချိလိမ့်မြို့နေလာတာအွယ်ကလေးမိခင်တယောက်ကပြောပါတယ်လွယ်စထုံညာနေမိခွန်းတန်တဲ့တိဒခံမြို့တာတယောက်ကလည်းအခုလို့ပြောပါတယ် ဒီဆက်ယုံအဝင်ထွက်လမ်းတွေကလည်းဆက်ယုံသုံးကုန်းကျန်းပစ္စည်းတင်ကားတွေယင်ကြီးတွေဝင်ထွက်သွားလာနေတာကြောင့်နွေရာတီမှာဖုန်ထပြီးမိုးချချိန်ဆိုရင်မသွားလာနိုင်တဲ့အထိဘွတ်ထတယ်လို့သီရခန်နေကပြောပါတယ်ထုံးဖို့ကြောင့်ဆိုးကျိုးခန်းစားရတဲ့ရွာတွေကတော့တာချိလိမ့်မြို့ကလွယ်စထုံရွာဝင်းဝရွာဖာတီမာကုန်းရွာနဲ့မင်းဟိုင်းအုပ်စုဝင်ရွာတွေအပြင်မြို့တွင်းရက်ွက်တွေဖြစ်တဲ့ဘာဆက်ရွာ ဆိုရီဟာထိုင်းနိုင်ငံဖက်ကြားအတီးရောက်တယ်လို့ဆိုကြပါတယ်။
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။အမျိုးသားညီညွတ်ရေးအစိုးရ NUG ကအခွန်မဆောင်တဲ့လုပ်ငန်းရှင်တွေကိုအရေးယူသွားမယ်လို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပထမဆုံးအကြိမ်အဖြစ်ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီရဲ့ရင်ကြားစစ်ရေးကိုယ်စားလှယ်တို့ကြားတွေ့ဆုံခဲ့ကြပါတယ်။
ရရှိနေကူနာဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမိပါ
ဒါကတော့ fever wine တော့ ဒါတွေ အပတ်စဉ် တင်ပြတဲ့ တိုင်းရင် သတင်းလွှာ အစီအစဉ် ကို ကြည့်ရှု နားတော်တာဆင် ခဲ့ရတာ ဖြစ်ပါတယ် VO ရဲ့ အတန်လွင် အစီအစဉ် တွေ ကို ဆက်လက် ထုတ်လွှင့်နေပါတယ် အခုတော့ သတင်း အချင်းချုပ် တွေ ကို ဒေါခင် မျိုးသက်က ပြောပြပါအောင်မယ်
Russia တက်တဲ့ ချက်တပရင်း နဲ့ အာယုံမတက်ခင် Ukraine မြို့တော် Kiev ကို ပြစ်မှတ်ထား တိုက်ခိုက်မှုကနေ အသက် 6 နှစ် တမိနဲ့ မိခင် အပါဝင် 3 ဦးရဲ့ မနေ တေဆုံးပြီးတော့ 16 ဦး ဒဏ်ရာရခဲ့တယ်လို့ Ukraine အာဏာပိုင်တွေက ပြောပါတယ် တချိန်ထဲမှာပဲ Ukraine အတွက် လေကြောင်းကာကွယ်စနစ်တွေနဲ့ လက်နက်ခင်းရံတွေ ပါဝင် American ဆွတ်အပ်ပေးတဲ့ ဒေါ်လာ တန်း 300 အကူအညီအတွက် ကျေးဇူးတင်တယ်လို့ Ukraine သမ္မတ Volodymyr Zelensky က ပြောကြားခဲ့ပါတယ် ကမ္ဘာမိုးလေဝသအဖွဲ့ WMO ရဲ့ ပထမဆုံး အမျိုးသမီးအကြီးအကဲဖြစ်တဲ့ Argentina နိုင်ငံက မိုးလေဝသပညာရှင် Charles Solo ကို အဖွဲ့ရဲ့အတွေ့အမှုချုပ်အဖြစ်နဲ့ခန့်လိုက်ပါပြီ ဂျနီဗာ မှာကျင်းပတဲ့ ကမ္ဘာမိုးလေဝသဆိုင်ယာညီလာခံအဖွဲ့ဝင်နိုင်ငံပေါင်း 192 နိုင်ငံက ဆာလိုကိုရွေးချယ်တင်ပြခဲ့တာဖြစ်ကြောင်း WMO ရဲ့ကြေညာချက်မှာဖော်ပြထားပါတယ် သူကလာမယ့် 2024 January ကစပြီးကုလသမဂ္ဂရဲ့မိုးလေဝသဌာနအကြီးအကဲအဖြစ်တာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ် ဆူဒန်နိုင်ငံမှာအာဏာသိမ်းရမှာပါဝင်တဲ့ဆူဒန်စစ်တပ်နဲ့ RSF တပ်တွေကြားရထားတဲ့ပြစ်ခတ်ရစေးသဘောတူညီချက်ကိုချိုးဖောက်သူတွေကိုအမေရိကန်အစိုးရကချက်တပရင်းတွေမှာစီးပွားရေးနဲ့ခီးသွားကန့်တတ်မှုတွေချမှတ်ပြီးတော့အရေးယူလိုက်ပါတယ်။သဘောတူညီချက်ချိုးဖောက်မှုတွေနှစ်ဖက်အပြန်အလှန်ပြစ်တင်နေကြတာကြောင့် ဆူဒန်စစ်တပ်ဗိုလ်ချုပ်ကြီး အဒါဖာတာအယ်ဘူဟန်နဲ့RSF အကြီးအကဲဗိုလ်ချုပ်ကြီးမဟာမက်ဟမ်ဒန်ဒါဂါလိုတို့နှုတ်စလုံးကိုသူတို့နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်ဒဏ်ခတ်အရေးယူကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ခဲ့တာပါ။
မီလာလေမှာချက်ရောက်ခဲ့တဲ့မုခမုန်တိုင်းတန်ခမ်းတဲ့ဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိတဲ့ရွန်ဂျာဒုက္ခသည်တွေအတွက်အရေးပေါ်ကယ်ဆယ်အကူအညီရန်ပုံငွေဖြစ်ဒေါ်လာ3000ချထားပေးလိုက်တယ်လို့ကုလသမဂ္ဂတွင်းရေးမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရက်ကချက်တဲ့ဗရင်းနေမှာပြောကြားလိုက်ပါတယ်
အတန်ပန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဇူဘဲအထာရဲ့နဲ့ရော့ဘက်ကလင်းတို့ဖြစ်ပါတယ်
VOA ရဲ့တောက်ကြနေမနေ့ပဲအတန်လွဲ့အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်တောက်တာရှင်မြန်မာပြည်သူများလည်းဘေးရန်တွေကင်းဝေးကြပါစေကျွန်တော်ကတော့ဇော်မိုးကြပါမယ်။
This program has come to you from the Voice of America, Washington.